သုံးတော့ကထွတ်တာတပ္ပညုမြတ်စွာဘုရားကိုရှိခိုးကြည်ညိုကြပြီးတဲ့နောက်ယုံနံလက္ခဏာအလုပ်ပေးတရားဟောကြားနာကြရအောင်ယုံနံလက္ခဏာဆိုတဲ့ဒီတရားဒေသနာတော်မှာဝိပဿနာရှုတဲ့ယောဂီသူတော်စင်တိုင်းအရှုခံဟာယုံနဲ့နံလို့နားလည်ထားရမယ်ယောဂီတို့ဝိပဿနာရှုတဲ့အခါအရှုခံသည်ဘာနဲ့ပါလဲ ယုံနံနှစ်ပါးကိုအရှုခံထားပြီးရှုပွားကြရမယ်ယုံနဲ့နံကိုရှုမယ်ဆိုရင်ကြိုတင်နားလည်ဖို့ကပညာနဲ့ပရမတ်ပညာနဲ့ပရမတ်ကိုခွဲပြီးနားလည်မှယုံနံကိုလည်းသဘောပေါက်ပါလိမ့်မယ်ဒါကြောင့်အရင်ဆုံးပညာပရမတ်ခွဲတတ်အောင်အချင်းချုပ်လေးပြောကြနားထောင်ကြရအောင်အားလုံးဆိုလိုက်အခေါ်တာရှိ ဟုတ်မရှိမှတ်ပြီးပညတ်တံအခေါ်တာရှိဟုတ်မရှိမှတ်ပြီးပညတ်တံအခေါ်အဝေါ်အနေနဲ့တော့ရှိတယ်အဟုတ်တကယ်ဆန်းစစ်ကြည့်တော့မရှိဘူးဆိုတဲ့အရာကိုဘာလို့ခေါ်လဲပညတ်လို့ခေါ်တယ်တဲ့ပညတ်တရားက နာမည်အခေါ်အဝေါ်အသုံးအနှုံးအနေနဲ့တော့ရှိတယ်တကယ်တမ်းရှိမရှိလို့အထက်ထက်စစ်ကြည့်လိုက်ရင်တော့မရှိတော့ဘူးတဲ့အဲ့ဒီတရားကိုပါခေါ်တာအခုယောဂီတို့ရဲ့ခန္ဓာကိုယ်ကိုတယောက်နဲ့တယောက်ကြည့်လိုက်တာနဲ့လူတယောက်လူလည်းသိတယ်အဲ့ဒီလူကနေတဆင့်တည့်ရင်ယောက်ျားတယောက်မိန်းမတယောက်လူလောကမှာလူပဲယောက်ျားပဲမိန်းမပဲ ကောင်းပဲကိုယ်ပဲလက်ပဲခြေပဲဆိုပြီးတော့ခေါ်ဝေါ်သုံးနှုံးတာတွေမရှိဘူးလားအဲ့ဒါဟာအခေါ်အဝေါ်အနေနဲ့တော့ရှိတယ်အဟုတ်တကယ်ရှိမရှိအထက်ထက်စစ်ကြည့်ရင်အဲ့ဒီလူကိုနှုတ်နှုတ်ဆင်းခြေသွားအောင်ခြေလိုက်အသာတုံးကြီးတုံးဖြစ်သွားပြီအဲ့ဒါကိုလူလို့ခေါ်အောင်မလားယောက်ျားလို့ခေါ်အောင်မလားမိန်းမလို့လဲ ခေါ်တော့ဘူးနှုတ်နှုတ်ဆင်းပြီးတော့ခြေပြီးစုပုံထားလိုက်အသားပုံကြီးတပုံအဲ့ဒါကိုလူလိုလဲမခေါ်ဘူးယောက်ျားလိုလဲမခေါ်ဘူးမိန်းမလိုလဲမခေါ်ဘူးအဲ့ဒီလိုမခေါ်ရင်ခန္ဓာကိုယ်စိတ်ပိုင်းတွေဖြစ်တဲ့ခေါင်းကိုယ်ခြေလက်ဆိုတာတွေရောခေါ်လို့ရအောင်မလားနောက်တစ်ဆင့်ထပ်ထပ်စစ်ရင်မရှိတော့ဘူးဆိုတဲ့အရာမှန်သမျှဘာလို့ခေါ်လဲပညာနောက်တစ်ဆင့်ထပ်စစ်လဲရှိနေသေးရင်ပရ အရာအလုံးသည်အခေါ်အနေနဲ့ရှိတယ်။တဆင့်ပြောင်းလိုက်တာနဲ့အဲ့ဒါတွေမရှိတော့။ဒါကြောင့်မလို့နာမည်အခေါ်အနေနဲ့သာရှိတာ။အဆင့်ဆင့်ပြောင်းလဲတဲ့သဘောနဲ့တွက်ကြည့်လိုက်လို့ရှိရင်နောက်ဆုံးတော့ဘာမှမရှိတော့ဘူး။ဒါကြောင့်မလို့သူ့ကိုပြင်းညတ်လို့ခေါ်တယ်တဲ့။အဲတရားကမာတွေနားလည်ဖို့ကပြင်းညတ်မှာပုံတရံရှိတယ်လို့နားလည်ရမယ်။ပြင်းညတ်မှာပါရှိတယ်။ယောက်ျားဆိုရင်ယောက်ျားပုံတရံရှိတယ်နော်။မိန်းမဆိုလည်းမိန်းမပုံတရံရှိတယ်။ကောင်းကိုချစ်လက်မှာလည်းသူ့ပုံတရံနဲ့သူမရှိဘူးလား။ကောင်းကကောင်းပုံစံ၊ကိုကကိုပုံစံ၊လက်ကလက်ပုံစံ၊ခြေထောက်ကခြေထောက်ပုံစံ။သူ့ပုံစံနဲ့သူပုံတရံရှိတယ်မှန်သမျှပြင်းညတ်။အခေါ်အနေနဲ့သာရှိပြီးတော့အဟုတ်တကယ်ပြောင်းလဲမှုသဘောတရားအရရွေရှားတိုင်းရွေရှားတိုင်းပြောင်းလဲတိုင်းပြောင်းလဲတိုင်းလိုက်တိုက်ကြည့်လို့မရှိတော့တာကိုပြင်းညတ်။အဲ့ဒီပညာကိုနောက်တစ်မျိုးပြောရင်ပုံတရံရှိတယ်။ပုံတရံရှိရင်ပညာလို့ခေါ်တဲ့ပုံတရံမရှိရင်ပရမတ်လို့ခေါ်တယ်။ဆိုလိုက်အခေါ်လဲရှိဟုတ်လဲရှိမပိပရမတ်အခေါ်လဲရှိဟုတ်လဲရှိမပိပရမတ်အခေါ်အနေနဲ့လည်းရှိတယ်အဟုတ်တကယ်ဆန်းစစ်တော့လည်းရှိတယ်ဆိုတဲ့သဘောတရားကိုတော့ပရမတ်လို့ခေါ်တယ်တဲ့နော်အခုယောဂီတို့ရဲ့ခန္ဓာကိုယ်ကိုကင်တွယ်ကြည့်လိုက်ပူတယ်အေးတယ်မာတယ်ပျော့တယ်သဘောလေးတွေမတွေ့နိုင်ဘူးလားခန္ဓာကိုယ်လက်ကိုယ်ပဲကင်ကင်ခေါင်းကိုယ်ပဲကင်ကင်ကိုယ်လုံးပဲကင်ကင်ပျော့တာလည်းတွေ့မယ်မာတာလည်းတွေ့မယ်ဘူတာလည်းတွေ့မယ်အေးတာလည်းတွေ့မယ်အ အဲ့ဒီပူအေးပြော့မှာဆိုတဲ့သဘောတရားဘုန်းကြီးတို့စာပေအတိုင်းပြောလို့ရှိရင်တော့ပထဝီနဲ့တေဇောပထဝီကမာပြော့တေဇောဆိုတာကပူအေးအဲ့ဒါကိုဘုရားရှင်ကရုပ်တရားလို့ခေါ်တဲ့ပရမတ်တရားတဲ့ကဲအဲ့ဒီပရမတ်တရားကိုအခုယောက်ျားမိန်းမပုဂ္ဂိုလ်တ attva အနေတုံးကကင်တွယ်ကြီးတော်လဲမတွေ့ရဘူးလားနှုတ်နှုတ်နှုတ်နှုတ်စင်ကြိတ်ချေပြီးအသားတုံးကြီးဖြစ်အောင်ပုံလိုက်အဲ့ဒီချိန်မှာသွားကင်တွယ်ကြီးတော်ပူတာအေးတာပြော့တာမာတာမတွေ့နိုင်ဘူးလားတွေ့နိုင်တာပဲနော်ကဲအဲ့ဒီအသားတုံးကြီးကို6အောင်လုံး6သွားပြီ6တဲ့ချိန်မှာသွားကင်ကြည့်ရင်လည်းဒီသဘောမရှိဘူးလား6ပြီးမီးရှို့လိုက်ပြာဖြစ်သွားပြီအဲ့ဒီအမုံပြာလေးကိုသွားကင်ကြည့်ရင်လည်းဒီသဘောမရှိဘူးလားအဆင့်ဆင့်ပြောင်းလဲတော်လည်းပဲဒီသဘောလေးဟာရှိမြဲရှိနေတဲ့အခေါ်အနေနဲ့လည်းရှိတဲ့ပူတယ်အေးတယ်မားတယ်ပြော့တယ်အဟုတ်တကယ်လည်းဘယ်လိုပြောင်းပြောင်းရှိနေသေးတဲ့အတွက်အခေါ်လည်းရှိအဟုတ်လည်းရှိတဲ့ဒီသဘောကိုဘာလို့ခေါ်လဲပရမတ်လို့ခေါ်တယ်တရားရှုတဲ့ယောဂီကအဲ့ဒီပြဉ္ညာနဲ့ပရမတ်ကိုအရင်ဆုံးခွဲပြီးနားလည်ရမယ်တဲ့။ဘာဖြစ်လို့လဲဝိပဿနာရှုရင်ပြဉ္ညာကိုမရှုရဘူးပရမတ်ကိုရှုရမယ်။အာလုံးဆိုလိုက်ဝိပဿနာအာယုံဟာရုပ်နာနှစ်ဖြာဖြစ်လေသည်ဝိပဿနာအာယုံဟာရုပ်နာနှစ်ဖြာဖြစ်လေသည်ဝိပဿနာရှုတဲ့ယောဂီတို့ရဲ့အရှုခံအာယုံဒီဘာနဲ့ပါယုတ်နဲ့နံအဲ့ဒီယုတ်နဲ့နံကိုပဲဘုရားကပရမတ်လို့လည်းဟောတယ်နော်ယုတ်နဲ့နံကိုပရမတ်လို့ဟောတယ်အဲ့ဒီယုတ်နံဒီယောဂီတို့ရှုရမယ်အရှုခံယောက်ျားမိန်းမပုဂ္ဂိုလ်တ attva ငါသူတစ်ပါးဆိုတဲ့ပြဉ္ညာတရားတွေပုံတရံရှိတဲ့အရာတွေကဝိပဿနာရဲ့အာယုံမဟုတ်ဘူးယောဂီတို့ရှုရမှာမဟုတ်ဘူးတဲ့အဲ့တော့တို့ဘာကိုရှုရမလဲလို့တရားရှုတဲ့ယောဂီတိုင်းဟာအရင်ဆုံးသိရမယ်အခုပြောပြီးပြီပုံတရံရှိတဲ့ယောက်ျားမိန်းမပုဂ္ဂိုလ်တ attva ငါသူတို့ဘာခေါင်းကိုချေလက်ဆိုတဲ့ပြဉ္ညာတွေကိုမရှုရဘူးဘာကိုရှုရမလဲဆိုရင်အခေါ်လဲရှိအဟုတ်တကယ်စမ်းတက်လဲရှိတဲ့ယုံနံလို့ခေါ်တဲ့ပရမတ်သဘောကိုရှုရမယ်ဘာကိုရှုရမှာအဲပရမတ်သဘောကိုရှုရမယ်လို့အရင်ဆုံးနားလည်ပြီးတော့ကဲပရမတ်ဆိုတာအချင်းချုပ်ပြောရင်အခုဝိပဿနာနဲ့ပြောတော့ယုတ်နဲ့နံပေါ့ပရမတ်ကိုပြည့်စုံအောင်ပြောရင်တော့ယုတ်နံနိဗ္ဗာန်သုံးမျိုးနော်ပရမတ်ကိုပြည့်စုံအောင်ပြောရင်ယုတ်နံနိဗ္ဗာန်ယုတ်ရဲ့နံရဲ့နိဗ္ဗာန်အဲ့ဒီသုံးမျိုးမှာနိဗ္ဗာန်ကဝိပဿနာရှုရမယ့်အာယုမဟုတ်ဘူးတဲ့နော်နိဗ္ဗာန်ကဝိပဿနာရှုရမယ့်အာယုမဟုတ်တဲ့အတွက်ယောဂီတို့နားလည်ရမှာကယုတ်နဲ့နံအဲ့ဒီယုံ난ကိုရှုရင်းနဲ့နိဗ္ဗာန်ကိုမြင်သွားမှာเนาะယုံ난ကိုရှုရင်းဘာကိုမြင်ရမှာအဲဝိပဿနာရှုတဲ့ယောဂီအတွက်နိဗ္ဗာန်ဟာဝိပဿနာအာယုံမဟုတ်ဘူးဒါဆိုရင်တရားနှလုံးသွင်းတဲ့ပုဂ္ဂိုလ်တိုင်းနိဗ္ဗာန်ကိုအာယုံမပြုကောင်းဘူးလားလို့မေးစရာရှိတယ်တမထနယ်မှာတော့ဥပတမနှုတ်တတိအနေနဲ့နိဗ္ဗာန်ကိုအာယုံပြုတာရှိတယ်နိဗ္ဗာန်ရဲ့ငြိမ်းအေးတဲ့သဘောလေးကိုနှလုံးသွင်းနေတာမျိုးရှိပါတယ်ဒါဟာတမထလုပ်ငန်းပါအခုယောဂီတို့ရှုတာကဘာလဲဝိပဿနာအဲ့တော့ဝိပဿနာမှာအရှုခံသည်ပရမတ်ပရမတ်ကိုအချင်းချုပ်ပြောတော့ယုံနံနိဗ္ဗာန်အဲ့ဒီ၃မျိုးထဲမှာယောဂီတို့တကယ်ရှုရမှာကယုံနဲ့နံဒီ၄မျိုးကိုရှုရမှာအဲ့တော့ကိုရှုရမယ့်၄မျိုးကိုသဘောပေါက်နားလည်ဖို့ယုတ်တရားမှာလည်းသဘာဝလက္ခဏာရှိတယ်နံတရားမှာလည်းသဘာဝလက္ခဏာရှိတယ်လူတယောက်နဲ့တယောက်တူတယ်မတူဘူးနှမျိုးရှိတယ်ဒီလူကသူ့တဘာဝစိတ်တူတတ်တယ်ထိကနေဆိုရင်စိတ်တူထိကနေဆိုရင်စိတ်တူတော့ကြာလာတော့သူနဲ့ပေါင်းတဲ့ပုံကိုယ်တွေကဒီလူရဲ့တဘာဝကစိတ်တူတတ်တဲ့တဘာဝရှိတယ်ထိကနေဆိုစိတ်တူတတ်တယ်လူတယောက်ကအဲ့ဒီလိုမျိုးလူတယောက်ကြတော့လည်းပဲဘာတွေဘလို့ပြော့ပြော့စိတ်မဆိုးဘူးသီးခံမှုအပြည့်နဲ့မျက်နှာလေးကိုပြုံးရွှင်လို့နေနိုင်တယ်။အော်သူ့သဘောကသီးခံခွင့်လွတ်တတ်တယ်။တယောက်နဲ့တယောက်တဘာဝချင်းတူသလား။နောက်တစ်မျိုးပြောပြမယ်။လူတယောက်ကပော့ပော့ပါပါတွတ်တွတ်လက်လက်ဖြတ်ဖြတ်လက်လက်ရှိတယ်။လူတယောက်ကထုံထုံထိုင်းထိုင်းလေးလေးကွေးကွေး ne ne kwe kwe le le lan lan ne ari lo thong thai ne kwe le lan tu ye po ba lin myan tu ye tabawa chin tu da la po ba lin myan ne pogo ka kaisa ta khu chong yin phyat 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 ne tu ga pi twa bi ne kwe le lan ne pogo ka ne 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 ari lo lu na yak tabawa ma tu da lo be yong ne nan ha tabawa chin ma tu ba bu de no ไอ้มตุเนี่ยตบาวะกูยุเยตบาวะนันเยตบาวะตะนี้ပြောရင်ยุเยตบาวะลักษณะนันเยตบาวะลักษณะလို့ခေါ်ပါတယ်တဲ့အဲ့တော့ယောဂီတို့တရားရှုတဲ့အခါမှာနားလည်ထားဖို့ယုတ်နံလက္ခဏာတရားတော်မှာအရင်ဆုံးယုတ်တရားရဲ့တဘာဝလက္ခဏာနံတရားရဲ့တဘာဝလက္ခဏာဒီနှမျိုးကိုနားလည်ရမယ်ပြီးရင်အဲ့ဒီလူနှစ်ယောက်ကိုကြည့်သူတို့တူတာရှိတယ်နှေးကွေးလေးလံတဲ့လူရောလင်းမြန်ဖြတ်လက်တဲ့လူရောမအိပ်ဘူးလားအိပ်လားမစားဘူးလားစားလားအိပ်တာချင်းစားတာချင်းတူတယ်နော်ပေါ်ပါတဲ့လူလည်းစားတာပဲလေးလံတဲ့လူလည်းစားတာပဲစိတ်တူတဲ့လူလည်းစားတာပဲသဘောကောင်းတဲ့လူလည်းစားတာပဲစိတ်တူသူလည်းအိပ်တာပဲသဘောကောင်းသူလည်းအိပ်တာပဲအဲ့တော့သူတို့နှစ်ဦးကတူတဲ့လက္ခဏာတွေလည်းရှိတယ်အဲ့တော့မတူတဲ့လက္ခဏာကိုသဘာဝလက္ခဏာလို့ခေါ်တယ်။တူတဲ့လက္ခဏာကိုတာမင်ညလက္ခဏာလို့ခေါ်တယ်။တူတဲ့လက္ခဏာကဘာလဲ။မတူတဲ့လက္ခဏာကသဘာဝလက္ခဏာဒီလူရဲ့သဘောကဒီလူရဲ့သဘာဝကတော်တော်လေးလေးကွေးကွေးလူဒီလူရဲ့သဘာဝကတော်တော်လင်းမြန်တဲ့လူဆိုပြီးတော့တယောက်နဲ့တယောက်သဘာဝချင်းမတူတာရှိတယ်လို့လူချင်းတူတူဖြစ်တဲ့အတွက်ဇာရာဣဒ္ဓတူကြတယ်အဲ့ဒီတိုင်းပဲယုတ်နံဒီမှာယုတ်ရဲ့သဘာဝနဲ့နံရဲ့သဘာဝမတူကြဘူးယုတ်ကတစ်မျိုးနံကတစ်မျိုးအဲ့မတူတာရှိတယ်လို့တူတာလည်းရှိတယ်မတူတာကိုသဘာဝလက္ခဏာလို့ခေါ်တယ်တူတာကိုတာမင်ညလက္ခဏာလို့ခေါ်တယ်ဒီနေ့ဦးစင်းကယောဂီတွေကိုတရားအထုတ်တဲ့အခါမှာနားလည်ဖို့အတွက်အဲ့ဒီသဘာဝလက္ခဏာနဲ့တာမင်ညလက္ခဏာအကြောင်းကိုပြောပြမှာဘာဖြစ်လို့လဲဒီလက္ခဏာနှစ်ပါးအကြောင်းကိုသိမှယောဂီတို့ကတို့ဘာကိုရှုရမှာဆိုတာနားလည်မှာအခုမရှုခင်ကြိုတင်ပြီးပြောတယ်ပညာကိုမရှုရဘူးပညာဟာဝိပဿနာရဲ့အာယုမဟုတ်ဘူးကဲအဲ့ဒီလိုဝိပဿနာအာယုမဟုတ်တာကိုဖယ်လိုက်ပြီးတော့ဝိပဿနာရှုရမယ်ယုတ်တရားနဲ့ဝိပဿနာရှုရမယ်နံတရားတို့ရဲ့တို့ရဲ့ပင်ကိုယ်တဘာဝဘယ်လိုရှိသလဲအဲ့ဒါလေးကိုနားလည်အောင်လို့တစ်ခုစီခွဲသွားမယ်အားလုံးဆိုလိုက်ရှေးနောက်ဖြစ်တာမတူစွာဖောက်ပြန်နေတာရုပ်ခေါ်သည်ရှေးနောက်ဖြစ်တာမတူစွာဖောက်ပြန်နေတာရုပ်ခေါ်သည်ရှိရှိကဖြစ်သွားတာနဲ့နောက်နောက်ဖြစ်လာတာမတူတဲ့သဘောကိုမြန်မာလိုပြောရင်ဖောက်ပြန်တယ်တဲ့ရှိကဖြစ်သွားတာနဲ့နောက်ကဖြစ်လာတာမတူတဲ့သဘောကိုဘာလို့ခေါ်ဖောက်ပြန်တယ်စာပေတန်နဲ့ပြောတော့ရုပ်မြန်မာစကားနဲ့ပြောတော့ဖောက်ပြန်တယ်စာပေတန်နဲ့ပြောတော့ရုပ်လို့ခေါ်တယ်ဒါမြင့်ရင်ရှိရှိကဖြစ်သွားတာနဲ့နောက်နောက်ကဖြစ်လာတာမတူဘူးဆိုတော့ဒါဟာပြောင်းလဲတဲ့သဘောတရားမတူဘူးဆိုတော့ပူရာကနေအေးသွားရင်မလုပ်တာလဲပြောင်းသွားတာပူရာနဲ့အေးတာတူသလားနေလေတုန်းကပူလိုက်တာခုနေတကားပေါင်းနာထိုင်ကြည့်ပါလားဘယ်လိုနေလဲအေးနေတယ်ပူရာကနေအေးတယ်ဆိုတော့ရှင်းနဲ့နောက်နဲ့တူသေးလားအဲ့မတူတာကိုရှင်းတုန်းကမြန်မာလိုသုံးတယ်ဖောက်ပြန်တယ်အခုဘုန်းကြီးတို့ခင်ရောက်တော့နားလဲအောင်နောက်တစ်မျိုးပြောတယ်ပြောင်းလဲတယ်နော်မတူဘူးပူရံကနေအေးသွားရင်ဒါကိုရှေ့တုန်းကဖောက်ပြန်တယ်လို့သုံးတယ်ခုခေတ်ကျတော့ပြောင်းလဲတယ်လို့သုံးတယ်အဲ့ဒီဖောက်ပြန်ပြောင်းလဲတဲ့သဘောတရားကိုဘာလို့ခေါ်လဲရုပ်လို့ခေါ်ပါတယ်တဲ့ယောဂီတို့ခန္ဓာတစ်ခုလုံးမှာမျက်စိလေးအသာမိတ်လို့တတိကိုခန္ဓာကပ်ပြီးတော့ကြည့်လိုက်မယ်ဆိုရင်အချိန်တိုင်းဖောက်ပြန်ပြောင်းလဲတဲ့သဘောတွေမရှိဘူးလားတမျိုးတည်းတသမတ်တည်းဒီအတိုင်းတနေကုန်ဆိုတာမရှိပါဘူးတဲ့ပူတဲ့ချိန်နဲ့ပူတာပဲအေးတဲ့ချိန်နဲ့တက်တောင့်တက်တာဖြစ်တဲ့ချိန်နဲ့ဖြစ်တာပဲနာကျင်ကြိုက်ခဲတဲ့ချိန်နဲ့ဖြစ်နေတာပဲ အချိန်တိုင်းဟာတစ်မျိုးမဟုတ်တစ်မျိုးပြောင်းလဲနေတယ်အဲ့ဒီပြောင်းလဲတဲ့သဘောတရားကိုဘာလို့ခေါ်လဲရုပ်လို့ခေါ်တယ်ဒါမြင့်ရုပ်ရဲ့သဘာဝလက္ခဏာကပြောင်းလဲတယ်မှတ်ထားမယ်နော်ကဲတရားထိုင်ပြီဆိုတော့မူလကမ္မထန်လေးနဲ့ဒီရုပ်တရားကိုစပြောမယ်တရားရှုပွားအထုတ်တဲ့ယောဂီပုဂ္ဂိုလ်ဟာမူလကမ္မထန်အနေနဲ့ဦးဇင်းတို့ဓမ္မနုပတ္တနာတတိပဋ္ဌာန်ဤမှာလေနာသီးပြားမှာတတိကထွက်လေဝင်လေတိုးတဲ့ထိတဲ့သဘောလေးကိုစတင်ပြီးရှုမှတ်တယ်နာသီးပြားမှာတတိကထွက်လေဝင်လေတိုးတဲ့သဘောတရားလေးကိုရှုမှတ်မယ်နာသီးပြားမှာတတိကတော့နာသီးပြားဆိုတဲ့နေရာလေးနဲ့ပတ်သက်လို့မြတ်စွာဘုရားကနှစ်မျိုးဟောတယ်ထွက်လေဝင်လေရှုတော့မယ်ဆိုရင်နှစ်နေရာတတိထားလို့ရတယ်တဲ့နာသီးပြားသုံးဖို့ရင်အထက်နှုတ်ခမ်းပြားတဲ့ဘယ်နေရာတွေလဲနာသီးပြားသုံးဖို့ရင်တချို့ကနာသီးပြားလို့ခေါ်တဲ့နှာခေါင်းဝါလေးမှာရှုသွင်းတိုင်းရှုထုတ်တိုင်းလေတိုးတဲ့သဘောလေးထင်ရှားတယ်အဲ့ဒီယောဂီအတွက်နာသီးပြားသုံးဖို့နှာခေါင်းဝါလေးမှာနှာခေါင်းဝါလေးမှာဘာလို့ရမှာလဲတတိကပ်ပြီးတော့ရှုမှတ်ရမယ်တချို့ကြတော့အထက်နှုတ်ခမ်းကနည်းနည်းလေးထောနေတယ်နှာခမ်းလန်နေပေါ့နည်းနည်းထောလန်နေတဲ့အတွက်အသက်ရှူလိုက်ရင်လေကအထက်နှုတ်ခမ်းပြားလေးမှာတိုးတဲ့တိုက်တဲ့ထိတဲ့သဘောလေးကထင်ရှားတယ်အဲ့ဒီပုံကုမျိုးဒါကတော့နည်းတယ်ဒီပုံကုမျိုးအတွက်ကြတော့အထက်နှုတ်ခမ်းပြားရှူသွင်းတိုင်းရှူထုတ်တိုင်းလေတိုးတိုက်သွားတဲ့နေရာလေးမှာသတိထားပါတဲ့ဒါဆိုရင်ထွက်လေဝင်လေရှူရင်သတိထားစရာဘယ်နှနေရာလဲနှာသီးပြားသုံးဖို့ရင်အထက်နှုတ်ခမ်းပြားအဲ့ဒီတော့များသောအားဖြင့်တော့ယောဂီတရားမှ90ကျော်ကနှာသီးပြားမှရှုလို့ရတယ်တယောက်စနှစ်ယောက်စနှုတ်ခမ်းထော်တဲ့ပုဂ္ဂိုလ်များမှာတော့အထက်နှုတ်ခမ်းပြားမှလေတိုးတဲ့သဘောလေးထင်ရှားတတ်တယ်ဒီတော့အားလုံးနဲ့ဆိုင်တဲ့နှာသီးပြားနဲ့ပြောမယ်နှာသီးပြားမှထွက်လေဝင်လေရှုသွင်းတိုင်းရှုထုတ်တိုင်းလေနဲ့နှာခေါင်းဝတိုးထိပ်သွားတဲ့နေရာလေးမှာတတိထားပါတဲ့လေနဲ့နှာခေါင်းဝါနဲ့တိုးတဲ့ထိတဲ့နေရာလေးမှာတတိထားအဲ့ဒီတတိကနေရာရွှေ့ပြီးမလိုက်ပါနဲ့တဲ့ရှူသွင်းတဲ့လေနှာခေါင်းဝါလေးကိုထိပြီးတော့ဟိုးဝမ်းကောင်းတဲ့အထိဝင်သွားတယ်လို့လေဝင်သွားတဲ့လမ်းကြောင်းအတိုင်းမလိုက်နဲ့တဲ့လိုက်တော့ဘာဖြစ်လဲအစ္ဆတဝိကေပစိတ်အတွင်းပဲပြန့်နှံ့တယ်လို့ခေါ်တယ်တဲ့ရှူထုံးလိုက်တဲ့လေဝမ်းဘက်ကနေပြီးတော့တဆင့်နှာခေါင်းဝါကိုထိထိပြီးလို့ရှိရင်အပြင်ဘက်ကိုထွက်သွားရောငါရှူထုတ်တဲ့လေတွေကနှာခေါင်းဝါကတစဉ်အပြင်ဘက်ကိုအတန်းလိုက်ကြီးထွက်သွားတယ်လို့အပြင်ထွက်သွားတဲ့လေနောက်ကိုလည်းစိတ်ကမလိုက်ပါနဲ့တဲ့အပြင်ထွက်သွားတဲ့လေနောက်လည်းစိတ်မလိုက်နဲ့အပြင်ထွက်သွားတဲ့လေနောက်စိတ်လိုက်တော့ဗဟိတဝိကေပအပြင်ဘက်ပြန့်နှံ့မှုဖြစ်တတ်တယ်တဲ့ဒါဆိုရင်တရားရှုတဲ့ယောဂီကထွက်လေဝင်လေတဲပြီးရှုတော့မယ်ဆိုရင်ဘယ်နေရာမှာတတိထားမလဲနာသီးပြားနာသီးပြားဆိုတဲ့နေရာမှာလေလေနဲ့နှာခေါင်းဝထိပ်သွားတဲ့နေရာလေးမှာတတိထားဒောဝါရိဥပမာလို့ဘုန်းကြီးတို့စာပေမှာပြောပါတယ်တကားစောင့်တဲ့ဥပမာလိုပဲတဲ့တကားစောင့်တယောက်ကတကားဝမှာစောင့်နေတယ်ဒီနေရာကနေဝင်သွားတဲ့လူဒီနေရာကထွက်သွားတဲ့လူတွေဘယ်သူဝင်တယ်ဘယ်သူထွက်တယ်လူဆိုးလားလူကောင်းလားသိချင်ရင်ဝင်သွားတဲ့လူနောက်ကိုရှောက်လိုက်လို့လည်းမရဘူးဝင်သွားတဲ့လူနောက်လျှောက်လိုက်ရင်နောက်ထပ်ဝင်တဲ့လူတွေလွတ်သွားလိမ့်။ထွက်သွားတဲ့လူနောက်လျှောက်လိုက်ပြီးတော့ဒီလူဘယ်သွားလဲတခိုးလားလူကောင်းလားသိချင်လို့လိုက်လေ့လာနေရင်လဲနောက်နောက်ထွက်တဲ့လူတွေဝင်တဲ့လူတွေသူမသိနိုင်တော့။အဲ့တော့တကားဆောင်တဲ့လူကဝင်သည်မြထွက်သည်မြလူအလုံးကိုအကုန်လုံးသိချင်ပါတယ်ဆိုရင်ဘယ်နေရာမှာနေရပါလဲ။တကားဝနေရာရွှေ့လိုက်လို့ရမလား။တနေရာထဲမှာနေတဲ့အဲ့ဒီတိုင်းပဲတရားရှုတဲ့ယောဂီတို့ကလည်းတကားဆောင်ဥပမာတိုင်းပဲနှာသီးဝါထွက်လေဝင်လေနှာခေါင်းဝါလေတိုးထိပ်သွားတဲ့တနေရာထဲမှာတတိထားပြီးရှုပွားပါတဲ့တတိထားရမယ့်နေရာလေးနော်ကဲအဲ့ဒီနေရာမှာတတိထားပြီးတော့ဝင်လေတိုးရင်ရုပ်လို့ရှုထွက်လေတိုးရင်ရုပ်လို့ရှုရုပ်ဆိုတာပြောင်းလဲတတ်တယ်လို့ပြောတာနော်ရုပ်ဆိုတာဘာလဲဝင်လေနဲ့ထွက်လေနဲ့တဘာဝမပြောင်းဘူးလားပြောင်းလားဝင်လေရှူသွင်းလိုက်ရင်နှာခေါင်းဝမှာအေးကနေထွက်လေရှူထုတ်လိုက်ရင်နှာခေါင်းဝမှာနှွေးကနေ အေးရနဲ့နှွေးတာတူသေးရဲ့လားရှူသွင်းတဲ့ချိန်အေးကနေတိုးသွားတဲ့ချိန်သတိထားကြည့်လိုက်အေးကနေဆိုတိုးသွားတယ်ရှူထုတ်လိုက်တော့လည်းတိုးထွက်သွားတယ်ဒါပေမဲ့နှွေးကနေသဘောလေးပြောင်းသွားတယ်အေးလိုက်နှွေးလိုက်အေးလိုက်နှွေးလိုက်အဲ့ဒီလိုပြောင်းလဲတတ်လို့ဒီတိုးတဲ့သဘောလေးကိုဘာလို့ခေါ်လဲရုပ်လို့ခေါ်တယ်ဒါဆိုရင်တရားရှုတဲ့ယောဂီတို့ကနာသီဝမှာထွက်လေဝင်လေတိုးတိုင်းတိုးတိုင်းမှာအေးရင်လဲရုပ်နှွေးရင်လဲရုပ်တိုးတွန်းသွားတဲ့သဘောလေးတွေ့ရင်လဲရုပ်လှုပ်ခတ်တဲ့သဘောလေးတွေ့ရင်လဲရုပ်ပဲတခါတလေရှူပါများရှူပါများအားဆိုင်ပါများလာရင်နှာခေါင်းဝတဝိုက်မှာတင်းကျက်ပြီးနာကျင်တဲ့သဘောလေးဖြစ်တတ်တယ်အဲ့ဒီလိုတွေ့ရင်လဲရုပ်တခါတလေအဲ့ဒီထွက်လေဝင်လေအာယုံမိပြီးတော့လေစိတ်ကလေးငြိမ်ပြီးငြိမ်သွားတယ်ဆိုရင်ရှူနေတဲ့ယောဂီရဲ့နှာခေါင်းဝလေးမှာခွန်းလေးကိုစီတုပ်ပြီးပုံထားတယ်လို့နုအီးနေတတ်တယ်။ခုနတင်းကျပ်နာကျင်နေတာနဲ့ဆန့်ကျင်ဘက်ပဲပြောင်းသွားပြန်ပြီ။အဲ့ဒီလိုနုညံ့နေဆိုရင်လည်းဘာလို့ရှူမလဲ။ရုပ်။ဒါဆိုရင်နှာခေါင်းဝတဝိုက်မှာတိုးတယ်၊တွန်းတယ်၊လှုပ်တယ်၊ရွေ့တယ်၊ပူတယ်၊အေးတယ်၊တင်းကျပ်နာကျင်နေနုညံ့မြင်ပါတယ်။အမျိုးမျိုးပြောင်းလဲတတ်တဲ့ဒီသဘောကိုဘာလို့ရှူမလဲ။ရုပ်လို့ရှုပါအဲ့ဒါကရောတမျိုးတည်းဖြစ်နေတာလားအချိန်တိုင်းပြောင်းနေတာလားတရှုတဆိုင်တောင်မတူဘူးနော်ဝင်လေနဲ့ထွက်လေတောင်မတူဘူးဝင်လေကြတော့အေးထွက်လေကြတော့နှွေးဆိုပြီးတော့ပြောင်းပြောင်းနေတဲ့အတွက်ဒါကိုရုပ်လို့ခေါ်တယ်ကဲအဲ့ဒီနေရာလေးကနေတင်းပြီးတော့ရှုသွားမယ်ဆိုရင်5မိနစ်10မိနစ်15မိနစ်ရှုနေတဲ့တော်တွင်လေးမှာအခုလိုထိုင်ခါစယောဂီတွေတရားရှုတော့5မိနစ်3မိနစ်တွင်မှာဖြတ်ခနဲ့ဆိုစိတ်ကကိုရောက်တရားရောက်သွားတတ်တယ်နော်ကိုရောက်တရားရောက်သွားတတ်တယ်ဘာဖြစ်လို့လဲအခုဒီအာယုံကခုမှလေ့ကျင့်တဲ့အာယုံအပြင်းအာယုံဆိုတာကအမြဲနေနေကြအာယုံအဲ့တော့အခုမှလေ့ကျင့်တဲ့အာယုံနဲ့မရင်နှီးသေးတော့ဒီစိတ်ကနေနေကြအာယုံတွေစီပြန်ပြန်သွားတတ်တယ်ဒါကြောင့်စိတ်လွင့်တယ်စိတ်လွင့်တယ်လို့ပြောကြတာနော်ကဲအဲ့ဒီလိုလွင့်ရင်စိတ်ကိုတော့နံလို့ရှုရမယ်စိတ်ကိုဘာလို့ရှုရမှာလွင့်မှန်းသိလိုက်တဲ့အချိန်မှာအော်ငါရှုနေတဲ့စိတ်တွေဟိုရောက်တရောက်ရောက်ပြန်ပြီလို့သိလိုက်တဲ့အချိန်မှာနံလို့ရှုရတာနော်နံတဘာဝကိုပြီးမှပြောမယ်ကဲအဲ့ဒီလိုနဲ့လွင့်သွားရင်နံလို့ရှုပြီးရင်နာသီဝမှာတတိကပ်ပြီးတော့ဝင်လေထွက်လေတိုးတိုင်းတိုးတိုင်းမှာရုပ်လို့ရှုဒီလိုရှုရင်းနဲ့10မိနစ်15မိနစ်လောက်မှန်မှန်လေးရှုလို့ရသေးတယ်15မိနစ်လဲကြော်လာရောခန္ဓာကိုယ်ဟာထိုင်ခါစားနဲ့တူသေးလားအစောတည်းကဖောက်ပြန်ပြောင်းလဲနေတာကိုကမသိသေးတာနော်အထိုင်နဲ့ကြာလာရောထင်ရှားလုံးအာကြီးတော့သိလာပြီတဲ့အောက်ပိုင်းခန္ဓာကိုယ်မှာထုံတာတစ်မျိုးကျင်တာတစ်မျိုးပူတာတစ်မျိုးနာတာတစ်မျိုးကြိုက်တာတစ်မျိုးနဲ့ထိုင်ခါစတက်တောင့်တက်တာတွေဘယ်စီကိုရောက်သွားမှန်းတော့မသိတော့အမျိုးမျိုးပြောင်းလဲတဲ့သဘောတရားတွေခန္ဓာကိုယ်ထဲမှာမဖြစ်ဘူးလားကောင်းတဲ့ကအုံနေဘိုက်ထဲကအောင့်လာတဲ့နာလာတဲ့ရစ်လာတဲ့ခါတဲ့ကကြိုက်လာတဲ့လေတိုက်တော့အေးသွားပြန်တယ်တခါလင်းငိမ့်သွားတော့အိုက်ဆက်ဆက်နဲ့ပူလာပြန်တယ်အမျိုးမျိုးခန္ဓာကိုယ်တစ်ခုလုံးမှာပြောင်းလဲတာတွေမရှိဘူးလားအဲ့ပြောင်းလဲတဲ့သဘောတရားတွေကိုဘာလို့ခေါ်လဲရုပ်ဒါဆိုရင်ဒီခန္ဓာကိုယ်ထဲမှာပူလိုက်အေးလိုက်နာလိုက်ကျင်လိုက်ကြိုက်လိုက်ခဲလိုက်တောင့်တင်းလိုက်လှုပ်ရှားလိုက်အမျိုးမျိုးမူးလိုက်မောလိုက်အော်ဂလီဆန်လိုက်နဲ့ဖြစ်နေတဲ့သဘောမှန်သမျှဗာတရားအဲ့ဒီရုပ်တရားတွေဖြစ်တိုင်းဖြစ်တိုင်းမှာတရားရှုတဲ့ယောဂီကဘာလို့ရှုမလဲရုပ်လို့ရှုရမယ်တဲ့နော်အဲရုပ်လို့ရှုရမှာကဘာတွေကိုရှုရမှာလဲလို့စုံအောင်အချင်းချင်းမှတ်တတ်ဖို့အားလုံးဆိုလိုက်ကိုနှင်းဆက်ရာကိုရဲမာပေါ်ရာရုပ်ရှုရပေမည်ကိုနှင်းဆက်ရာကိုရဲမာပေါ်ရာရုပ်ရှုရပေမည်ခြေဘွားကနေငယ်တဲ့ဤကိုကောင်ကြီးတစ်ခုလုံးတွင်မှဖြစ်သည်မြဖောက်ပြန်ပြောင်းလဲတဲ့သဘောတိုင်းကိုဘာလို့ရှုကိုဆိုတာဒါပဲเนาะခြေဘွားကနေငယ်တဲ့ဤကိုကောင်ကြီးတစ်ခုလုံးတွင်မှအမျိုးမျိုးဖောက်ပြန်ပြောင်းလဲတဲ့သဘောတွေအချိန်တိုင်းမရှိဘူးလားရှိလားကောင်းတဲ့ကတစ်မျိုးကိုတဲ့ကတစ်မျိုးဝမ်းပိုက်တဲ့ကတမျိုးတင်ပါတဲ့ကတမျိုးပေါင်တဲ့ကဒူတဲ့ကခြေသလုံးတဲ့ကခြေအစ်စ်တဲ့ကအမျိုးမျိုးနေရာတိုင်းမှာလက်ထဲမှာလက်တမျိုးအမျိုးမျိုးဒီတကောလုံးအတွင်းမှာ ောက်ပြန်ပြောင်းလဲသမျှသဘောတရားတွေကိုရုပ်လို့ရှုပါတဲ့ဒါဆိုရုပ်နဲ့ပတ်သက်ရင်ယောဂီတွေရှုထပ်ပြီနော်အဲ့ဒီသဘောတရားမှာပုံတရံပါလားပညာမှာပုံတရံရှိတယ်ပရမတ်မှာပုံတရံမရှိဘူးလက်ဆိုရင်လက်ပုံတရံရှိတယ်နော်ခေါင်းကခေါင်းပုံတရံရှိတယ်ကဲပူတာဟာဘယ်လိုပုံတရံလို့ရှိတာအေးဒါလည်းဘယ်ပုံတရံလို့ပုံတရံမရှိရင်ပရမတ်ပုံတရံရှိရင်ပညာတဲ့ကောင်းမြင်လိုက်တာနဲ့ကောင်းကဘယ်ပုံစံကိုယ်လုံးကဘယ်ပုံစံမျက်လုံးတို့နှာခေါင်းတို့ပါးစပ်တို့ဘယ်လိုပုံစံလေးတွေဆိုတာပုံတရံနဲ့တွဲမြင်ကြတယ်အဲ့ဒါကိုပညာလို့ခေါ်တယ်အခုရှုလိုက်တဲ့နာမှုကျင်မှုကိုင်းမှုခဲမှုပူမှုအေးမှုတွန်းကန်လှုပ်ရှားမှုဆိုတဲ့သဘောတွေကြတော့ပုံတရံမရှိတော့သဘောလေးပဲနော်ပူတဲ့သဘောလေးအေးတဲ့သဘောလေးနားတဲ့သဘောလေးကိုက်တဲ့သဘောလေးအောင့်တဲ့သဘောလေးမူးတဲ့သဘောလေးအဲ့ဒီပေါက်ပြန်ပြောင်းနေနေတဲ့သဘောလေးတွေမှာအဝိုင်းတို့လေးတောင်းတို့အလုံးတို့အရှည်တို့ကြက်ပြားတို့ဘာပုံတရံမှမရှိဘူးပူတယ်အေးတယ်ဆိုတော့သဘောလေးသာရှိတဲ့အတွက်ပုံတရံမရှိဘဲနဲ့သဘောလေးသာရှိနေတဲ့အဲ့ဒီဖောက်ပြန်ပြောင်းလဲမှုကိုဘာလို့ခေါ်လဲရုပ်လို့ခေါ်တယ်တနည်းပြောရင်ပရမတ်လို့ခေါ်ပါတယ်တဲ့အဲ့ဒီပရမတ်ရုပ်တရားကိုယောဂီတို့ရှုရမှာနော်ကဲပြန်ပြီးအချင်းချုပ်ပြောမယ်ရုပ်ရဲ့ပင်ကိုယ်သဘာဝကဘာလို့တတ်ဖောက်ပြန်ပြောင်းလဲတတ်တယ်။ဘာလို့တတ်လဲ။ဖောက်ပြန်ပြောင်းလဲတတ်တဲ့သဘောတွေကိုတွေးရင်ယောဂီတို့ကဘာလို့ရှုမလဲ။ဒါရုပ်ရဲ့သဘာဝနော်။ရုပ်သဘာဝနဲ့နာမ်သဘာဝမတူဘူး။နာမ်ရဲ့သဘာဝကြတော့အာလုံးဆိုလိုက်။တိဒ္ဒညွတ်ဒ္ဒနံခောအရှုမှတ်နံဟုသာတိဒ္ဒညွတ်တ္တနံခောအရှုမှတ်နံဟုသာတိဒ္ဒတဲ့သဘောညွတ်တ္တတဲ့သဘောကိုဘာလို့ခေါ်လဲနံလို့ခေါ်တယ်ညွတ်တယ်ဆိုတာကိုင်းညွတ်တာညွတ်တယ်ဆိုတာဘာလဲကိုင်းညွတ်တာဝါပင်တပင်ထောင်းထောင်းထောင်းထောင်းနေရာကနေလေးလေးလေးတိုက်လိုက်ကောကိုင်းပြီးတော့ဟိုဘက်ကအပင်တပင်သုံးဖို့နံရံတစ်ခုသွားပြီးထိမယ်အဲ့လိုကိုင်းညွတ်တဲ့သဘောမျိုးကိုညွတ်တယ်လို့တုံတာနော်ကဲယောဂီတို့ရဲ့စိတ်ကပင်ကိုယ်သဘာဝသူ့သဘာဝဘာလဲဆိုရင်သိတာစိတ်ဆိုတာဘာလဲသိတာအဲ့သိတဲ့စိတ်ကိုနံလို့ခေါ်တယ်သိတဲ့စိတ်ကိုဘာလို့ခေါ်လဲနံရဲ့ပင်ကိုယ်သဘာဝကဘာလို့တတ်လဲသိတတ်တယ်ဘယ်လိုသိတာလဲဆိုရင်ညွတ်ပြီးသိတတ်တာဘယ်လိုသိတာလဲကဲယောဂီတို့ကအတန်လေးတစ်ခုနားထောင်တော့မှရှေ့ကအဆင်းကိုအာယုံမပြုတ်မိဘူးနော်ကိုကအတန်ကိုနားထောင်နေတာဖြစ်တဲ့အတွက်ရှေ့ကအဆင်းဘယ်လိုရဲလို့မသိဘူးအဲ့ဒီလိုကနေပြီးတော့ယောဂီတို့ကအဆင်းတစ်ခုကိုလူတစ်ယောက်ကပြမယ်ဒီလိုပဲလို့ပြလိုက်လို့ဟိုမှာဘာလဲကြည်စမ်းလို့ပြလိုက်လို့ယောဂီတို့ကဖြတ်ခနဲ့လှမ်းကြည့်လိုက်တော့ရှေ့ကအဆင်းကိုမမြင်ဘူးလားစောစောတုန်းကအဲ့ဒီအဆင်းအာယုံကိုစိတ်ကမညွတ်သေးတော့မမြင်ဘူးနော်နောက်မှခေါမဘာလဲကြီးလိုက်ဆန်းလို့ပြောလိုက်တော့အဲ့ဒီအာယုံကိုစိတ်ကညွတ်သွားရောညွတ်သွားတော့အဲ့ဒီအာယုံကိုသိလိုက်တယ်ညွတ်ပြီးသိတဲ့သဘောဒီဘာလဲနာညွတ်ပြီးသိတဲ့သဘောဒီအဲ့နာဆိုတာခေါင်းဆောင်နေနဲ့ပြောရင်စိတ်ကိုပြောတာနော်စိတ်ကသိတတ်တဲ့သဘောညွတ်ပြီးသိတယ်တဲ့အဲ့ဒါလေးကိုနားလည်အောင်ထပ်ပြောပြမယ်ယောဂီတို့ရဲ့စိတ်ဟာများသောအားဖြင့်နှလုံးအိမ်မှာကိန်းတယ်တဲ့ဘယ်မှာကိန်းတာနှလုံးအိမ်မှာကိန်းတယ်တကောလုံးအနှံ့ပြားမှာလည်းရှိတတ်တယ်နော်မြင်စိတ်ကြတော့မျက်စိမှာကြားစိတ်ကြတော့နားမှာနံစိတ်ကြတော့နှာခေါင်းမှာစားသိစိတ်ကြတော့ရှာမှာနော်ထိသိစိတ်ကြတော့ကိုယ်မှာတွေးကြံစိတ်ကြတော့နှလုံးအိမ်မှာနော်အဲ့ဒီလိုသူ့နေရာနဲ့သူရှိတယ်များသောအားဖြင့်ဒီစိတ်ကလေးကသူ့တဘာဝဆိုရင်နှလုံးအိမ်မှာမှီးနေတာ၊ကိန်းနေတာအဲ့နှလုံးအိမ်မှီးကိန်းနေတဲ့ဒီစိတ်ကလေးကဒူးမှလည်းနာရောဒူးကိုအာယုံပြုတ်လိုက်တော့နားတဲ့သဘောလေးမတွေ့ဘူးလားစောစောကဒူးဘက်ကိုအာယုံမရောက်တော့ဒူးနာတာမသိဘူးတဲ့နားတဲ့ဘက်လည်းအာယုံပြုတ်လိုက်ရောနားတဲ့သဘောလေးရဲ့တွေ့သွားရောအဲ့ဒီလိုအာယုံပြုတ်ပြီးသိတာကိုညွတ်ပြီးသိတယ်လို့ခေါ်တယ်အာယုံလှမ်းပြုတ်ပြီးတော့သိတာကိုပါလေညွတ်ပြီးသိတဲ့ညွတ်ပြီးသိတဲ့သဘောကိုနံလို့ခေါ်တယ်ဒါဆိုရင် အတူချုပ်ပြန်ပြောပြမယ်ဘယ်အာယုံကိုမဆိုလှမ်းအာယုံပြုသိတဲ့သဘောသည်နန္တရာဘယ်အာယုံကိုမဆိုလှမ်းအာယုံပြုသိတဲ့သဘောသည်အာယုံမပြုရင်သိပါမလားတခါတခါမြတ်ရှိကငေးနေရှေ့အာယုံလေးကြည့်လို့ကောင်းလို့ငေးနေတာနောက်ကခေါ်တာမကြဘူးနော်အတန်မရှိလို့လားအာယုံမပြုလို့လားနောက်ကခေါ်နေတာကိုကြားကိုမကြဘူးရှေ့မှာအာယုံဆိုင်နေတာကိုအဲပြီးတော့မှနောက်ကစူးစူးဝါးဝါးအတန်ထွက်လာတော့မှအဲဘာလဲလို့နောက်ပြန်အာယုံပြီးတော့ဩငါခေါ်နေတာအာယုံပြုမှသိတာနော်အာယုံမပြုရင်မသိဘူးအဲ့လိုအာယုံပြုသိတဲ့သဘောတည်ပါလေနန်းနဲ့ကဲနန်းကိုအချင်းချုပ်အဲ့ဒီလိုသိပြီးတော့ယောဂီတို့ကသိတဲ့နံကိုတရားရှုတဲ့အခါနံလို့ပဲရှုရမယ်တဲ့နံကိုပါဠိလိုသုံးတာနော်နံလို့သုံးတာပါဠိလိုမြန်မာလိုပြောရင်အာယုံပြုတ်ပြီးသိတာတဲ့အဲ့တော့သိစိတ်ကလေးတွေတွေ့ရင်ယောဂီတို့ကဘာလို့ရှုမလဲနံလို့ရှုရမယ်သိစိတ်ကလေးတွေတွေ့ရင်ဘာလို့ရှုမှာအဲ့ဒီသိစိတ်နဲ့ရှင်တွဲပြီးတော့နံကိုနှစ်ပိုင်းခွဲရင်စိတ်နဲ့စေတသိက်ဘာနဲ့ပါလဲเออสိတ်เนี่ยเสตไตสိတ်ก็ตะမျိုးเด้เนาะไอ้สိတ်ကိုမိတွဲပြီးแชร์แลတဲ့เสตไตက52မျိုးတောင်ရှိတယ်ไอ้เสตไตတွေကแชร์แลနေတော့สိတ်ကသိတတ်တဲ့သဘောလေးပဲအာယုံပြုသိတာကဘာလဲစိတ်စိတ်ကအာယုံပြုသိတဲ့အချိန်မှာလိုချင်တဲ့လောဘလေးပါလာတော့လိုချင်တဲ့စိတ်ဖြစ်တယ်လို့ပြောကြတာလောဘဆိုတာเสตไตเนาะလောဘဆိုတာဘာလဲไอ้เสตไตလောဘလေးညှိတွဲလာတော့ဘာဖြစ်လဲလိုချင်တဲ့စိတ်သုံးကြတာနော်တကယ်တမ်းကျတော့စိတ်ကလိုချင်တာမဟုတ်ဘူးစိတ်ကဘာလို့တာသိတာပဲလိုချင်တာကစေတသိက်အဲ့စိတ်စေတသိက်ကိုခွဲပြီးပြောတော့ယောဂီတို့ကိုအဘိဓမ္မာသင်တန်းပေးတယ်လို့ဖြစ်မှာဆိုလို့ခொနည်းရဲ့တွင်မှာရှုထက်ပွားတတ်အောင်အချင်းချုပ်ပြောမယ်အားလုံးဆိုလိုက်စိတ်နဲ့ဆက်ရာစိတ်ထဲမှာပေါ်ရာနံရှုရပေမည်စိတ်နဲ့ဆက်ရာစိတ်ထဲမှာပေါ်ရာနံရှုရပေမည်စိတ်နဲ့ဆက်ပြီးစိတ်ထဲမှာပေါ်သမျှကိုတော့ဘာလို့ရှုရမှာနံလို့ရှုပါတဲ့ဘာပဲတိတိတိစိတ်ကလေးကိုနံလို့ရှုပါလိုချင်ရင်လဲနံစိတ်တူရင်လဲစိတ်နဲ့ပတ်သက်ပြီးပွားလာပြီเนาะပထမတော့စိတ်ကသိတဲ့သဘောလေးပဲစေတသိက်တွေနဲ့တွဲလိုက်တော့အမျိုးမျိုးဖြစ်လာတာဖြင်းငနဲ့ဆိုစိတ်တိုးသွားတယ်အဲ့ဒါလေနံပဲစိတ်ဆိုးတယ်စိတ်ကောက်တယ်စိတ်ညစ်တယ်စိတ်ပြတ်တယ်ဘာလို့ရှိမလဲနံလို့ရှိရမယ်လိုချင်တဲ့မက်မောတဲ့တွဲတာတဲ့ဘာလို့ရှိမလဲနံလို့ရှိရမယ်ထိုင်ခြင်းနဲ့ထခြင်းနဲ့သွားခြင်းနဲ့တုံလုံးလဲခြင်းနဲ့စကားပြောခြင်းနဲ့ချင်ပါသမျှအဲ့ဒီစိတ်အလိုဆန္ဒလေးတွေဘာလို့ရှိမလဲနံလို့ရှိရမယ်တဲ့အဲ့တော့စိတ်နဲ့ပတ်သက်လာရင်စိတ်ဆန္ဒပေါ်သမျှကိုနံလို့ရှုပါဒါဆိုရင်ယောဂီတို့ရုပ်နဲ့နံရှုတတ်သွားပြီနော်အဲ့ဒီနံမှာရောအကောင်အထည်ပုံတံရှိလားလိုချင်တဲ့စိတ်ကလေးကအဝိုင်းလေး4000လေးအလုံးလေးလို့မရှိဘူးနော်အဲစိတ်တုံနေတဲ့စိတ်ကလည်းဒေါသထွက်နေတဲ့စိတ်ကလည်းအဝိုင်းပဲ4000ပဲချက်ပြားပဲလို့ပုံတံမရှိဘူးပုံတံမရှိရင်ပရမတ်အဲ့ပရမတ်နံတရားကိုယောဂီတို့ရှုရမှာနော်ဒါဆိုရင်တရားထိုင်နေတဲ့စိတ်လွင့်သွားရင်ဘယ်လိုရှုမလဲနံပုံမှန်သိလိုက်ရင်လည်းနံအေးမှန်သိရင်လည်းနာကျင်ကြိုက်ခဲမှန်သိရင်လည်းနံလို့ရှုမယ်အဲ့ဒါတွေရှုနေရင်ဘုရားအေးဒါတွေယုတ်တို့ရှုနေရင်လည်းတခါစိတ်ကနေအင်းပြောင်းအောင်ပြင်အောင်မှထင်တယ်မခံတာတော့ဘူးပြောင်းမယ်ဟဲ့ဆိုပြီးတော့ပြောင်းခြင်းတဲ့စိတ်လေးပေါ်လာရင်လည်းနံမဲဘယ်ချိန်ရောက်ပလဲပြေကန်နီးပလားမပြောင်းမဲနေကောင်းမလားပြောင်းရကောင်းမလားစိတ်တွေဖြစ်လာတဲ့အဲ့ဒီချိန်မှလည်းဘယ်လိုရှုမလဲနံလို့ပါရှုပါတဲ့အဲ့တော့ယောဂီတို့မှရေချိုးခြင်းနဲ့ထမင်းစားခြင်းနဲ့သွားခြင်းနဲ့စကားပြောခြင်းနဲ့ထိုင်ခြင်းနဲ့ထခြင်းနဲ့တုံလုံးလဲခြင်းနဲ့စသည်ဖြင့်စိတ်လိုဆန္ဒတွေကရောခန္ဓာကိုယ်မှာအမြဲမဖြစ်ဘူးလားဖြစ်နေတဲ့အဲ့ဒီဖြစ်ပြမြစိတ်ဆန္ဒတွေကိုနံလို့ရှုပါဒါဆိုရင်ရုပ်တဘာဝကဘာလဲဖောက်ပြန်ပြောင်းလဲတဲ့သဘောနံတဘာဝကတိတဲ့သဘောတဘာဝချင်းတူသလားရုပ်ကဖောက်ပြန်တဲ့သဘောเนาะတိသလားမတိဘူးနံကတိတဲ့သဘောเนาะရုပ်နဲ့နံနဲ့တဘာဝချင်း မတူဘူးတဲ့တယောက်ကလေးလံတယ်တယောက်ကလင်းမြန်တယ်မတူတယ်လို့ပဲလူနှစ်ယောက်ပင်ကိုယ်သဘာဝမတူကြတယ်လို့တယောက်ကစိတ်တူတယောက်ကသဘောကောင်းမတူကြတယ်လို့ယောက်ကဖောက်ပြန်ပြောင်းလဲတဲ့သဘာဝရှိတယ်နံကသိတဲ့သဘာဝရှိတယ်အဲ့ဒီသူ့သဘာဝချင်းမတူတဲ့သဘောနှစ်ခုပေါ်လာတိုင်းမှာယောဂီတို့ကရှုပါတဲ့နော်ဝိပဿနာရှုတော့ယုတ်ပေါ်ရင်ယုတ်ကိုရှုပါနံပေါ်ရင်နံကိုရှုပါအဒီနှစ်ခုဆိုရင်ဘသူဦးစားပေးရှုရမလဲဆိုရင်ထင်ရှားရာဦးစားပေးဘာဦးစားပေးထင်ရှားရာဦးစားပေးဆိုတော့ယောဂီတို့မှာယုတ်နဲ့နံဘယ်ဟာကထင်ရှားမလဲယုတ်ကထင်ရှားတယ်နော်ယုတ်ကထင်ရှားတဲ့အတွက်စရှုတဲ့အချိန်မှာယုတ်ကိုဦးစားပေးပြီးရှုရတယ်။ယုတ်ဦးစားပေးရှုတော့အာနံမရှုတတ်တော့ဘူး။နံဘယ်လိုလဲမသိဘူး။ဒီလိုလဲမဖြစ်စေနဲ့။ယုတ်တွေဖြစ်တယ်လို့နံတွေကရောဖြစ်နေတာပဲ။ဒါမြင့်ယုတ်တွေထင်ရှားစွာပေါ်လာလို့ယုတ်ကိုရှုနေတယ်လို့နံတရားတွေရဲ့အမျိုးမျိုးလိုချင်တောင်းတမှုတွေဆန္ဒတွေပေါ်လာရင်လည်းအဲ့ဒီနံတွေကိုမရှုဘဲနေရမှလားရှုရမှာလား။အဲ့တော့မှဩယုတ်ကဒီလိုဖောက်ပြန်ပြောင်းလဲနေတာကိုအချိန်တိုင်းအချိန်တိုင်းကြည်စမ်းငါရှုတိုင်းရှုတိုင်းတစ်မျိုးပြီးတစ်မျိုးအမျိုးမျိုးပြောင်းလဲနေတယ်ဒါကြောင့်ယုတ်လို့ခေါ်တာကိုလို့ယုတ်ရဲ့သဘာဝကိုမြင်သွားမှာနော်နံကိုလည်းရှုတော့မှာဩဒီစိတ်ကလေးကဘယ်ဟာဖြစ်ဖြစ်အကုန်လုံးလိုက်ပြီနေပါလားဟိုနားလည်းသိဒီနားလည်းသိတကောလုံးဖြစ်တာသူမသိတာမရှိအာယုံရောက်တာနဲ့အကုန်သိသိပြီနေတဲ့သဘောလေးပါလားလို့ယုတ်သဘာဝနံသဘာဝတွေကိုရှုရင်းနဲ့မြင်လာတယ်အဲ့ဒီလိုမြင်လာတာကိုတဘာဝလက္ခဏာမြင်တယ်လို့ခေါ်တယ်။ဗာလက္ခဏာတဲ့။တဘာဝလက္ခဏာမြင်တယ်လို့ခေါ်တယ်။ဒါဆိုရင်ယုတ်တဘာဝကဗာလဲ။ဖောက်ပြန်ပြောင်းလဲတဲ့သဘော။နံတဘာဝကသိတဲ့သဘော။နှစ်မျိုးခွဲမှတ်ထားမယ်နော်။အဲ့နံနဲ့ပတ်သက်လာရင်သိတယ်လို့ပြောပြီးတော့သိတာတစ်ခုတည်းနဲ့မလုံတော့ဘူးနော်။သိတာနဲ့ရှင်တွဲပြီးတော့ဟိုဟာဒီဟာလိုချင်စိတ်တွေပြောခြင်းစိတ်တွေစားခြင်းစိတ်တွေစိတ်ရဲ့အလိုဆန္ဒမှန်သမျှလဲပါလဲနံမဲ့ရှုသွားမှာเนาะပြီးတော့စိတ်ရဲ့ခံစားမှုမှန်သမျှလဲနံမဲ့ဝမ်းတာတဲ့ဝမ်းနေတဲ့စိတ်ချမ်းသာတဲ့စိတ်ဆင်းရဲတဲ့ခံစားမှုတွေမရှိဘူးလားအဲစိတ်နဲ့ပတ်သက်လာရင်ဖြစ်ပေါ်သမျှအကုန်လုံးကိုဘာလို့ရှုမှာနံလို့ရှုရမှာကဲဒါဆိုရင်ယုတ်နံတဘာဝကိုသိပြီးတော့နောက်တစ်ဆင့်တဲ့သာမင်ညလက္ခဏာပါလက္ခဏာယောဂီတို့ရှုရမှာကတဘာဝလက္ခဏာရှုနေရမှာနော်ယုတ်ရဲ့ဖောက်ပြန်ပြောင်းလဲတဲ့သဘောတွေကိုတွေ့တိုင်းတွေ့တိုင်းယုတ်လို့ရှုနံရဲ့သိတိုင်းခံစားတိုင်းလိုချင်မှုအရာရာတောင်းတမှုအဲ့ဒါတွေဖြစ်ပေါ်လာတိုင်းဘာလို့ရှုရမှာနံလို့ရှုနေရမှာယောဂီတို့ရှုရမှာဒါပဲနော်အဲ့ဒါတွေရှုရင်းနဲ့သံမြညာလက္ခဏာဆိုတာယောဂီတို့ရဲ့တတိအားဉာဏ်အားကောင်းလာသလောက်ပြောင်းလဲလာသလောက်မြင်လာရမှာတဲ့အဲ့ဒါကသာမင်ညလက္ခဏာသာမင်ညဆိုတာတူတယ်လို့ပြောတာယုံနဲ့နံနဲ့တူတဲ့လက္ခဏာလူနှစ်ယောက်သဘောချင်းတာမတူတဲ့စားတာအိတ်တာတော့တူတယ်အဲ့ဒီလိုပဲယုံနဲ့နံသဘာဝတာမတူတဲ့နောက်တူတာရှိတယ်ယုံလည်းမမြဲတဲ့အတွက်အနိစ္စနံလည်းမမြဲတဲ့အတွက်အနိစ္စယုံလည်းမမြဲလို့ဆင်းရဲတဲ့အတွက်ဒုက္ခနံလဲမမြဲလို့ဆင်းရဲတဲ့အတွက်ယုတ်လဲကိုယ့်အလိုမလိုက်တဲ့အတွက်အနတ္တနံလဲကိုယ့်အလိုမလိုက်တဲ့အတွက်ဓမ္မရင်အနိစ္စဒုက္ခအနတ္တလက္ခဏာကြတော့ယုတ်ရောနံရောမတူဘူးလားဒီလူလဲစားတာအိတ်တာပဲဟိုလူလဲစားတာအိတ်တာပဲအဲ့ဒီလိုပဲယုတ်လဲဖြစ်ပြီးပြက်တာပဲနံလဲဖြစ်ပြီးပြက်တာပဲအဲ့ဒီဖြစ်မှုပြက်မှုသဘာဝကြတော့ဖြစ်မှုပြက်မှုသဘောတရားကြတော့ယုတ်လဲရှိနံလဲရှိယုတ်လဲဒါပဲနံလဲဒါပဲတူတဲ့အတွက်အဲ့ဒီလက္ခဏာကိုတော့သာမင်ညလက္ခဏာလို့ခေါ်တယ်တဲ့။ဗာလက္ခဏာတဲ့။ကဲအဲ့ဒါကိုရှုရင်းနဲ့မြင်ပုံလေးဘုန်းကြီးအချင်းချုပ်ပြောမယ်။လူတယောက်ဟာလမ်းသွားတယ်။လမ်းသွားနေရင်းနဲ့ဝါဝါဝင်းဝင်းအတုံးလေးတုံးကိုတွေ့တယ်။တွေ့တော့ဖြတ်ခနဲ့ရွှေတုံးလေးထင်တယ်။စိတ်ကဖြစ်သွားတယ်ဟုတ်ချင်မှာဟုတ်မှာပါလေကြည်ဖြစ်ချင်လည်းဖြစ်မှာပဲဖြတ်ကနဲ့ဝါဝါဝင်းဝင်းတုံးလေးမြင်လိုက်တော့ရွှေလားကြည်လားနှစ်မျိုးเนาะရွှေလားကြည်လားနှစ်မျိုးစိတ်ထဲမှာထင်တာကတော့ရွှေလို့ထင်လိုက်တယ်ဒါပေမဲ့လမ်းဘေးမှာဒီလိုကြနေမှာတော့လူတွေကရွှေဆိုရင်တန်ဖိုးထားကြတော့ကြည်ပဲဖြစ်ချင်ဖြစ်မှာပါဆိုပြီးတော့ရွှေလားကြည်လားတို့နှစ်မျိုးဖြစ်တယ် မသေးကြလို့ဆိုပြီးတော့အဲ့ဒီသူကကောက်ယူပြီးတော့ပါလာတဲ့ပစိုးဝတ်ထားတဲ့ပစိုးလေးထမိန်လေးနဲ့ပုတ်တက်ပြီးတော့ကြီးလိုက်တယ်ကြီးလိုက်တော့ကြီးညိတဲ့အညစ်ကြေးတွေကင်းနေတော့ဘာလဲရွှေပဲတွေ့သွားပြီနော်ပထမတော့ရွှေလားကြီးလားဖုန်နဲ့မိုက်တဲ့ကြားထဲမှာဝါဝါဝင်းဝင်းလေးတော့တွေ့တယ်အညစ်ကြေးတွေတန့်စင်မှုရှိမရှိမဆုံးဖြတ်နိုင်တဲ့အတွက်ရွှေလားကြီးလားတန်တရားဆင့်နောက်တစ်ဆင့်အဝတ်ကလေးနဲ့သေးသေးချာချာပို့ကြည့်လိုက်တော့ကြီးကြီးတွေဘာမှမရှိဘဲနဲ့ဝင်းပြောင်နေတဲ့အတွက်ရွှေစစ်ပဲလို့သူသိသွားပြီနော်ရွှေလို့သာသိလိုက်တဲ့ဘယ်နှပဲရည်လို့တော့မသိသေးဘူးအဲ့ဒါနဲ့မှတ်နဲ့တိုက်ယူရတယ်မှတ်နဲ့တိုက်ငရဲမီးနဲ့တွလိုက်တော့မှဒါက16ပဲရည်ဒါက15ပဲရည်ဒါက14ပဲရည်မထွက်ဘူးလားထွက်လာလားဘယ်နှဆင့်လဲ30ပထမရွှေလားကြည်လာဒုတိယရွှေတတိယဘဏပဲရေနော်သုံးဆင့်သိတယ်လို့ပဲတရားရှုတဲ့ယောဂီမှလည်းအဲ့ဒီတိုင်းပဲဘုန်းကြီးကအခုပြောပြတယ်ရုပ်ကိုရှုပါနာမ်ကိုရှုပါရုပ်နဲ့နာမ်ဆိုတာပရမတ်ပုံသဏ္ဍာန်မရှိဘူးလို့ဘယ်လိုပြောပြောယောဂီတို့စရှုကံမှာတော့ပုံသဏ္ဍာန်မှာဒီနဲ့မရောဘူးလားရောလားခေါင်းကိုက်တာရှုရင်းနဲ့ခေါင်းလုံးလုံးကြီးလည်းတွေ့နေတတ်တယ်နော်ဒူးနာတာရှုရင်းနဲ့ဒူးခွေကြီးလည်းမြင်နေတတ်တယ်တွဲပြီးမြင်တာဒူကွေးဆိုတာကပညာနာတဲ့သဘောကပရမတ်ကျုပ်တရားနော်တူရဲ့လားယောဂီတို့ရှုရမှာကဒူကွေးကြီးရှုရမှာလားနာတာရှုရမှာလားနာတာလေးစိုက်ရှုနေရင်လည်းဒူကွေးကြီးကတွဲပြီးတော့မြင်းနေတာနော်အဲ့တော့ရွှေလားကြီးလားဆိုတဲ့တန်တရားအဆင့်လိုပဲရှုကသာယောဂီမှာဘုန်းကြီးကအခုပရမတ်တရားတွေကိုရှင်းပြတဲ့ယောဂကဘောက်ပြန်ပြောင်းလဲတဲ့သဘောဘာပုံစံမှမရှိဘူးနံကသိတတ်တဲ့သဘောဘာပုံစံမှမရှိဘူးလို့ပြောလေယောဂီတို့ကရှုရင်အတွဲလိုက်ကြီးတွေ့နေတာနော်ရွှေလားကြီးလားတန်တရားအဆင့်လိုပဲယုတ်တရားနန္တရားပရမတ်တွေကိုနားလည်အောင်နားထောင်ပြီးတော့ရှုတော့ရှုတာပဲသို့တော့ပြဉ္ညတ်တွေနဲ့တွဲပြီးတော့မြင်နေတတ်တယ်ဒါပရမအဆင့်နော်အဲ့ဒီမှာယောဂီကဘယ်လိုပဲတွဲမြင်မြင်တကယ်ရှုရမှာကပုံစံကိုရှုရမှာလားသဘောတရားကိုရှုရမှာလားခါနာတဲ့ယောဂီကခါဆိုတဲ့ပုံတရံအာယုံမပြုတ်နဲ့နာရာလေးကိုပဲအာယုံပြုတ်ရှုရတယ်နော်နာရာလေးကိုစူးစိုက်ပြီးအာယုံပြုတ်ရှုလိုက်ရင်တဖြည်းဖြည်းနဲ့နာတဲ့သဘောလေးထင်ရှားထင်ရှားပြီးတော့ခါဆိုတာဘယ်နာနေမှမသိတော့နာရာခါနာတဲ့ပြောတော်လည်းပဲခါဆိုတာသူ့အတိတ်ထဲမှာပျောက်သွားပြီးတော့နာရာလေးပဲတွေ့တယ်ဒူးနာတဲ့ဆိုလည်းနာတဲ့သဘောလေးတွေ့တယ်ဒူးခွေးကြီးမတွေ့တော့ခေါင်းကိုက်တဲ့ဆိုလည်းစစ်ကနေစစ်ကနေကိုက်နေတာလေးတွေ့တယ်ခေါင်းဆိုတာသူမမြင်တော့တွေ့အောင်ရင်ထဲမှာခေါင်းလို့မရှိတော့တတိအားကောင်းလာတဲ့ဉာဏ်အားလေးကောင်းလာတဲ့ဆိုရင်ယောဂီတို့ရှုရင်းရှုရင်းနဲ့စောစောကမြင်နေတဲ့ပရမတ်ပုံတရံလေးတွေတဖြည်းဖြည်းကွာကွာသွားပြီးတော့ပြဉ္ညာပုံတရံလေးတွေတဖြည်းဖြည်းကွာကွာသွားပြီးတော့ပရမတ်သဘောလေးတွေကိုတော့မလုပ်လာနဲ့မြင်လာတယ်တဲ့တချို့ယောဂီတွေလျှောက်တဲ့3ရက်လောက်4ရက်လောက်ကြာရင်လေတချို့ကလည်း2ရက်လောက်နဲ့အရှင်ဘုရားတပည့်တော်အာယုံဆိုင်ရှုရင်းနဲ့လက်လည်းမရှိတော့ဘူးခေါင်းလည်းမရှိတော့ဘူးကိုယ်လည်းမရှိတော့ဘူးဘာမှလည်းမတွေ့တော့ဘူးတိုးနေတာလေးနဲ့သိနေတာလေးပဲတွေ့တယ်လျှောက်ကြတယ်တိုးနေတာဘာတရားလဲရုပ်တရားနာတိဝမှာတိုးနေတာနော်သူကဓာလေးရှုနေတာကိုတိုးနေတာလေးတွေ့တယ်သိစိတ်ကလေးကလည်းတစ်ချက်တိုးတစ်ချက်သိတစ်ချက်တိုးတစ်ချက်သိနဲ့သူလည်းသိသိနေတယ်အဲ့တိုးတာလေးနဲ့သိတာလေးပဲတွေ့တော့တယ်ဗျာတကူလုံးဘယ်ရောက်သွားမှမသိဘူးမတွေ့တော့ဘူးဆိုတော့ပြဉ္ညာမကွာဘူးလားကွာသွားလားသူရှုနေတဲ့အရှုခံယုတ်တရားလေးနဲ့ရှုညာရှုသိတဲ့နံတရားလေးဒီနှစ်ခုပဲသူတွေ့တော့တယ်တဲ့အဲ့ဒီအချိန်ဟာပြဉ္ညာမကွာဘူးလားကွာသွားပြီယောဂီတို့ရွှေလားကြည်လားတန်တရားဖြစ်လို့အဝတ်ကလေးနဲ့ကောက်ပုတ်လိုက်တော့ကြီးညော်တွေမရှိရင်ဘာလဲဒုတိယအဆင့်ရွှေလို့သိတယ်လို့ပဲနော်တရားရှုတဲ့ယောဂီဟာတတိယညာအားကောင်းလာပြီဆိုတာနဲ့တပြိုင်နက်ပညာပုံတရံတွေကွာကွာကွာကွာသွားပြီးတော့ဘယ်အရာကိုပဲရှုလိုက်ရှုလိုက်သူ့သဘောလေးသူ့သဘောလေးသဘောတက်တက်သဘောတက်တက်ပဲမြင်သွားတာဘယ်လိုပဲပုံဆိုတဲ့ပုံတရံတွေမပါတော့ဘူးပူတာရှုရင်ပူတဲ့သဘောအေးတာရှုအေးတဲ့သဘောနာတာရှုနာတဲ့သဘောကြိုက်တာရှုကြိုက်တဲ့သဘောသဘောလေးတွေကြီးမြင်သွားတော့ဘယ်နာကကြိုက်နေတယ်မပြောတော့မပြောတတ်တော့ဘယ်နေရာကကြိုက်နေတာဘယ်လိုပုံစံကြိုက်နေတာမဟုတ်တော့ဘူးကြိုက်နေတဲ့သဘောလေးပဲအဲ့ဒီလိုသဘာဝလေးကိုမြင်သွားရင်တချို့ကလက်မတွေ့တော့ဘူးလက်ပြောက်သွားတယ်တချို့ကခေါင်းမတွေ့တော့ဘူးခေါင်းပြောက်သွားတယ်တချို့ကအောက်ပိုင်းတစ်ပိုင်းလုံးမတွေ့တော့ဘူးတချို့ကျတော့အပေါ်ပိုင်းမတွေ့တော့ဘူးတချို့ကျတော့တကိုယ်လုံးပြောက်နေတယ်ဗျာတိုးတာလေးနဲ့သိတာလေးနဲ့ဒါပဲတွေ့တော့တယ်တချို့ကျတော့နာတာလေးရှုရင်းနဲ့တကိုယ်လုံးပြောက်သွားတာပြောက်တယ်ဆိုတော့ကိုယ်လုံးကြီးကတော့ဘယ်ပြောက်မှာလဲနော် ဒါပေမဲ့သူ့အာယုံထဲမှာနာတာနဲ့သိတာဘယ်နှမျိုးပဲရှိနှမျိုးပဲရှိတော့တယ်ဆိုတော့ကနာတာကယုတ်တရားသိတာကယုတ်နဲ့နာပဲမြင်တော့တယ်ယောက်ျားမိန်းမဆိုတော့ဒီပုံတရံခန္ဓာကိုပြည့်ညက်ကြီးမြင်သေးလားရွှေပဲဖြစ်ပြီနော်တဘာဝလေးကြီးမြင်လဲမြင်ရောဩတကယ်တမ်းကြတော့ယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတာဘယ်မှာရှိလို့လဲဖောက်ပြန်ပြောင်းလဲတဲ့သဘောနဲ့ပြီးတဲ့သဘောတက်တက်ပဲရှိတယ်လို့ယုတ်နဲ့နှစ်ပါးပဲရှိပါလားလို့လက်ခံသွားတဲ့ဒုတိယဆင့်ရွှေပဲလို့လက်ခံတယ်လို့ယုတ်နဲ့နံပဲရှိတယ်လို့လက်ခံသွားပြီတတိယအဆင့်ဒီတဲ့သမာရိယညာအကောင်းအောင်တတိအကောင်းကောင်းနဲ့ရှုပွားတဲ့ယောဂီပုဂ္ဂိုလ်ပါတတိယအဆင့်ကြဘာကိုမြင်လဲအဲ့ဒီရှုနေတဲ့အရှုခံယုတ်တရားလေးတွေဟာမြဲသလားမမြဲဘူးလားတစ်ချက်တိုးရင်ယုတ်လို့တစ်ချက်ရှုတယ်တိုးတာလေးပြောက်ပြိတာလေးပြောက်တခါရှုထုတ်လိုက်ပြန်ပြီးတိုးတဲ့သဘောလေးကိုယုတ်လို့ရှုလိုက်တဲ့တိုးတာလေးလည်းပြောက်ပြိတာလေးလည်းပြောက်တိုးတိုးလိုက်တတိတိလိုက်အတိုးလည်းပြောက်အတိလည်းပြောက်နောက်တိုးတိုးလိုက်တစ်ချက်ရှုလိုက်တိုးတာလေးလည်းပြောက်ပြိတာလေးလည်းပြောက်နဲ့အာယုံတစ်ခုရှုစိတ်တစ်ခုအာယုံတစ်ခုရှုစိတ်တစ်ခုရှုတိုင်းရှုတိုင်းမှပေါ်လာလိုက်ပြောက်သွားလိုက်ပေါ်လာလိုက်ပြောက်သွားလိုက်နဲ့အမေယောဂီပုဂ္ဂိုလ်မှလေစိတ်ဝင်စားတဲ့ရုပ်ရှင်ကားလေးကြည့်နေတယ်လို့ပဲအတဆက်သေးလို့မြင်လာတဲ့အရာတွေဟာပေါ်လာလိုက်ပျောက်သွားလိုက်ပေါ်လာလိုက်ပျောက်သွားလိုက်အရင်ဒီလိုမမြင်ပါဘူးခုမှမြင်တယ်ဆိုတော့စိတ်ဝင်တစားနဲ့အဲ့ဒီချိန်ယောဂီရဲ့စိတ်ဟာလေတော်ယုံတောင်းနဲ့ဘယ်ကိုမှမရောက်တော့ဘူးဒီအာယုံတစ်ခုထဲမှာငြိမ့်ပြီးတော့ငြိမ့်နေတာချုပ်တီးတာလို့ငြိမ့်တာမျိုးလည်းမဟုတ်ဘူးသူကသူရှူရင်းရှူရင်းနဲ့ဒီအာယုံမှာစိတ်ကလေးဟာအာယုံကျပြီးတော့ကိုငြိမ့်သွားတာအဲ့လိုငြိမ်တဲ့ချိန်မှာယောဂီကငြိမ်နေပါလားလို့ငြိမ်မှန်းတော့သတိမထားမိဘူး။ဒီအာယုံဒီရှုစိတ်ကလေးပုံပဲစိတ်ဝင်တစားနဲ့ရှုရင်းရှုရင်းကနေပြီးတော့အာယုံလေးဟာပေါ်လာလိုက်ပျောက်သွားလိုက်ပေါ်လာလိုက်ပျောက်သွားလိုက်နဲ့အဲအဲ့ဒီချိန်ယောဂီဘာဖြစ်တတ်လဲ။ငါအရင်တော့ကရှုတော့တဆက်သေးပါခုပေါ်လိုက်ပျောက်လိုက်နဲ့တမျိုးလေးဖြစ်သွားပြီဟဲ့။အမြင်လေးပြောင်းသွားတော့အသိလေးလည်းဘာလို့သွားလဲ။ပြောင်းသွားတယ်။အဲ့ဒီအသိလေးပြောင်းရင်းပြောင်းရင်းနဲ့ဘယ်လိုညံပေါ်တာလဲ။အော်ပေါ်ပေါ်ပြီးတော့ပျောက်ပျောက်ကုန်တော့ဘယ်မှာမြဲကြလို့လဲ။မမြဲတဲ့အိဋ္ဌာတရားတွေပဲလို့အတိလေးဖြစ်သွားတယ်။ဘယ်နဲ့ပဲရေပဲလို့သိတယ်လို့နော်။မမြဲတဲ့အိဋ္ဌာတရားအဲ့ဒါဒီတကုရှုလို့မြင်ရင်နောက်နောက်အာယုံတွေလည်းရှုတိုင်းရှုတိုင်းဘယ်အရာမြဲတယ်လဲ။ဘယ်ဟာမှမမြဲတဲ့အတွက်အာယုံတခုမှကြာကြာနာနာအဲ့ဒီလိုတွေ့သွားတဲ့ယောဂီဟာနောက်အာယုံနောက်အာယုံတွေနဲ့ဒီတတိအဉ္ဉဏ်အားနဲ့ပဲဆက်ရှုရှုရင်းရှုရင်းနဲ့တဖြည်းဖြည်းအဲ့ဒီအာယုံလေးတွေပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်နဲ့တချို့များတမာရီအဉ္ဉဏ်အားတအားရင့်တန်လာပြီဆိုပြီးဘုန်းကြီးကိုယောဂီတစ်ပါးကရှောက်တယ်ယောဂီဒုံတစ်ပါးဦးစင်းတစ်ပါးဟိုတုန်းကရှောက်ဘူးတဲ့၃ရက်စခန်းတိုးတိုးလေးမှာအရှင်ဘုရားရဲ့တဲ့တပိတော့ရှုလိုက်တာဘယ်လိုပုံမြင်လဲဆိုတော့တပိတော့ဥပမာလေးနဲ့ပြောပြမယ်ဗျာတဲ့ဘဲအိတ်တွေမှာကတ်ခွာလေးတွေကတ်ထားတာကိုဆွဲခွာလိုက်တယ်လို့ပဲတဲ့ဖြောင်းဖြောင်းဖြောင်းဖြောင်းဖြောင်းဖြောင်းနဲ့ပျောက်ပြက်နေတာတွေဘယ်နှကျင်းဘယ်နှခါဘယ်လိုပါလို့ပြောတော့မပြောနိုင်တော့ဘူးအကျင့်ကြီးကိုပြက်နေတာဗျာတဲ့တရှူတဲ့တရှူတဲ့အတွင်းမှာပြက်နေတာပေါင်းကိုအကျင့်များစွာတပိတော့မြင်နေတယ်တဲ့အဲ့ဒါတပိတော့အမြင်မှန်ပါသလားတဲ့သူလျှောက်တယ်တပြည့်ပြည့်သမာရိအညာအားကောင်းလာရင်ဒီရုပ်တဲ့ဒီနံတွေကမြဲတာလားမမြဲဘူးလားမမြဲတာကိုမြင်တာနဲ့မြင်ကစားနဲ့ရင့်တန်တာနဲ့မတူဘူးနော်မြင်ကစားတော့နှိမ့်နှိမ့်ပဲပေါ်လိုက်ပြောင်းလိုက်ညော့လိုက်တိုးလိုက်နောက်တော့တပြည့်ပြည့်တိတိကျကျပြက်ပြက်သားသားလေးပျောက်ပျောက်လာနောက်ပိုင်းကျတော့မှတ်လို့ကိုမနိုင်နှောင်းအောင်ပဲတပြောက်ပြောက်တပြက်ပြက်ပျောက်ပြက်နေတဲ့သဘောတရားတွေကိုမြင်လာတော့အရာအလုံးဟာမမြဲတဲ့အနိစ္စတရားယုံလည်းမမြဲဘူးနံလည်းမမြဲဘူးတဲ့ယုံနဲ့နှစ်ပါးလုံးဟာမမြဲတာချင်းမတူလားတူလားအဲ့ဒါကိုတာမင်ညလက္ခဏာလို့ခေါ်တယ်နော်။ဒါဆိုယောဂီတို့ကရှုတာကတော့ဘာကိုရှုတာ?တဘာဝ။တဘာဝလက္ခဏာကိုရှုသွားရင်လည်းတာမင်ညကိုမြင်လာပြီနော်။ဘာကောင်းလို့လဲ။တမာတိဉာဏ်။တမာတိဉာဏ်နော်။တမာတိတစ်မျိုးတည်းနဲ့မရဘူးနော်။တမာတိနဲ့ဉာဏ်ကောင်းတဲ့အတွက်ပထမမြင်လာတဲ့တဘာဝလက္ခဏာ။နောက်တစ်ပြည့်ပြည့်ရင့်တန်လာတော့တာမင်ညလက္ခဏာ။မမြဲတဲ့သဘောဖြစ်ပြီးရင်ပြတ်သွားတဲ့သဘောလေးတွေတဖြည်းဖြည်းမြင်လာတယ်။ကဲဖြစ်ပြီးရင်ပြတ်တဲ့အရာတိုင်းဟာချမ်းသာလားဆင်းရဲလား။ဆင်းရဲတယ်။ဖြစ်ပြီးရင်ပြတ်သွားတဲ့အတွက်ဆင်းရဲ။ဥဒယပယပိလနာဒုက္ခတဲ့။ဖြစ်ချင်းပြချင်းနှိမ့်ဆက်လို့ကိုဆင်းရဲနေတာတဲ့။ဦးဇင်းတို့တက္ကရာကမတဲ့အိမ်လေးတစ်လုံးဆောက်ထား။မိမိသိတတ်တဲ့အရွယ်ကဆောက်ထားတာသေးတာသေးသွားအောင်အဲ့ဒီအိမ်လေးမပြတ်ဘူးဆိုရင် ဒီအိမ်ရှင်စိတ်မချမ်းသာဘူးလားစိတ်ချမ်းသာတယ်ဆောက်ပြီးမကြဘူးပြက်ပြန်လောက်ပြန်ပြီဆိုတော့စိတ်ချမ်းသာလားစိတ်ဆင်းရဲလားအဲ့ဒီလိုပဲယုံ nant တို့ရဲ့ပျက်စီးမှုသဘာဝတွေကိုမြင်မှမြားနိုင်ရင်ယောဂီဉာဏ်ထဲမှာဆင်းရဲတယ်လို့မြင်လာတာတဲ့နော်ဘယ်လိုမြင်လာတာဆင်းရဲတယ်ဆင်းရဲတယ်ဆိုတော့စိတ်ဆင်းရဲတာမဟုတ်ဘူးနော်ဉာဏ်မြင်မှပါလေဆင်းရဲတာဓမ္မတုတ္တဆရာတော်ဘုရားကြီးကဟောတယ်ဝိပဿနာရှုတယ်ဆိုတာလူနေချမ်းသာဉာဏ်မြင်ဆင်းရဲတဲ့လူနေကပါလေလူကိုတက်တော့တက်တာနေသားတို့နေလိုက်ပါတဲ့ဉာဏ်မြင်မှာတော့ဖြစ်ချင်းပြည့်ချင်းမပြတ်တဲ့ဆက်နှိပ်စက်နေတဲ့အတွက်ဆင်းရဲတဲ့ဒုက္ခတက်တဲ့ပဲလို့အဲ့လိုမြင်ရမှာတဲ့နော်ဒါတရားလမ်းကြောင်းတဘာဝမှန်ကိုပြောပြတာကဲဒီတော့ဖြစ်တာပြတ်တာတွေမြင်နေတဲ့အတွက်ကြောင့်မလို့ဖြစ်ချင်းပြည့်ချင်းနှိပ်စက်တဲ့ဆင်းရဲဒုက္ခလို့မြင်လာတော့ရုပ်လည်းဖြစ်ပြီးပြည့်တဲ့နာမ်လည်းဖြစ်ပြီးပြည့်တဲ့အတွက်ရုပ်လည်းဒုက္ခနာမ်လည်းဒုက္ခမတူလားတူလားကဲအဲ့ဒီရုပ်တေနံတွေကကိုဖြစ်ခြင်းတလို့လိုက်ဖြစ်ပေးတာလားသူဖြစ်ခြင်းတလို့ဖြစ်တာလားဒါဆိုရင်ကိုသဘောလားသူသဘောလားအတ္တလားအနတ္တလားအနတ္တတရားမနာနဲ့လို့ယောဂီတို့ကတောင့်တရမလားဒီနာနေတာလေးပျောက်ဆန်းမှာပျောက်ဆန်းမှာမြန်မြန်လေးပျောက်ဆန်းမှာလို့တောင့်တလို့ရောရလားဟုတ်ဒီစိတ်ကလေးနှာတိဝမှနေဘဲမှမသွားနဲ့ထိမ့်ထားလို့ရလားကိုဖြစ်ကျင်တာတွေဘာတကုတ်မှမဖြစ်ဘူးသူဖြစ်ကျင်တယ်လို့ဖြစ်နေတဲ့အတွက်ယုံနံနှစ်ပါးလုံးသည်အနတ္တတရားနော်ကိုဖြစ်ကျင်တယ်လို့ဖြစ်နေရင်ကိုစီမံလို့ရတဲ့အတ္တလို့ခေါ်တယ်ကိုဖြစ်ကျင်တယ်လို့မဖြစ်ရရင်ကိုစီမံလို့မရတဲ့အနတ္တအခုယုံတင်တန်တွေဟာကိုဖြစ်ကျင်တိုင်းဘယ်ဟာမှမဖြစ်ရဘူးတဲ့သူဖြစ်ကျင်တယ်လို့ကြီးတာဖြစ်နေတဲ့အတွက်အနတ္တတရားတရားအထုတ်တဲ့ယောဂီမှာအထုတ်ရင်သက်တာခြင်းရင်အနတ္တကိုကြက်ကြက်နှလုံးသွင်းရတယ်နော်အထုတ်ရင်သက်တာခြင်းရင်ဘာကိုနှလုံးသွင်းရတာအနတ္တကိုကြက်ကြက်နှလုံးသွင်းအဲ့ဒါလေးမှတ်ထားနော်နေမလို့ရှိရင်ကိုကဒီလိုဖြစ်အောင်ဆိုပြီးတော့အန်ကြိတ်ပြီးတော့လုံးလုံးတလို့ဖြစ်မလားတော့ဒီလိုလားဟဲ့ဆိုပြီးတော့စိတ်တွေတို့အထုတ်ရင်တဲ့ဒေါသတွေဖြစ်ဖြစ်နေတတ်တယ်နော်တရားအထုတ်တဲ့ဆိုတာငါသဘောငါလုံးချင်တယ်လို့ငါဖြစ်ချင်တာဖြစ်အောင်လုပ်တာလားသူ့သဘောမြင်အောင်ကြည်တာလားရုပ်သဘောကဘာဖြစ်နေဖောက်ပြန်ပြောင်းလဲနေတယ်မဖောက်ပြန်နဲ့မပြည့်နဲ့ဒါလို့မရဘူးနော်နံသဘာဝကသိနေတယ်မသိနဲ့လို့ဒါလို့ရလားမပြည့်နဲ့လို့ဒါလို့ရလားသူ့သဘောအတိုင်းဖြစ်နေတာကိုယောဂီကငုတ်တုတ်လေးထိုင်ကြည့်နေရင်အဲ့ဒါဘာလို့တာတရားအထုတ်တာနားလည်ရမှာနော်သူ့သဘောအတိုင်းဖြစ်နေတဲ့ရုပ်တေနံတွေရဲ့ဘယ်လိုပုံဘယ်လိုနည်းဖြစ်နေကြလဲလို့ဖြစ်နေပုံကိုသိအောင်တတိလေးထားပြီးဉာဏ်လေးနဲ့ကြည့်သွားတာကိုတရားအထုတ်တယ်လို့ခေါ်တာเนาะအဲ့ဒါဆိုရင်အန်ကြိတ်ပြီးကြည့်ရမလားတက်တောင့်တက်တာကြည့်ရမလားအာလက်တွေကိုတောင့်တင်းထားစရာလိုသေးလားကိုလုံးကြီးကိုချုပ်ထားစရာတောင့်တင်းထားစရာလိုသေးလားမလိုဘူးတဲ့ခန္ဓာကိုယ်ကိုတက်တောင့်တက်တာနေသားတယ်လို့ထားပြီးတော့ခန္ဓာမှာဖြစ်သည်မယုံ nant တွေကိုတတိလေးကဉာဏ်လေးနဲ့ရှုမှတ်เนาะတတိလေးကဉာဏ်လေးနဲ့ရှုမှတ်အဲ့လိုတတိထားပြီးဉာဏ်လေးနဲ့ရှုသွားတော့လက်သီးလည်းမဆုပ်ရအံလည်းမကြိတ်ရခန္ဓာကိုယ်လည်းတောင့်တင်းမထားရစိတ်ကိုယ်လည်းပဲဘဲမှမသွားအောင်ဆိုပြီးတော့တမင်တကာချုပ်မထားရပဲနဲ့ပေါ်ရာအာယုံလေးကိုတတိကပ်ပြီးတော့မလွတ်အောင်စူးစမ်းရှုမှတ်သွားမယ်ဆိုတဲ့စိတ်ကလေးနဲ့ရှုသွားရင်ယောဂီမတက်တာဘူးလားအဓိကကစိတ်လဲထားတတ်ဖို့လူလဲနေတတ်ဖို့เนาะမျက်မရင်အဲ့ဒါသဘောကိုမသိတော့တရားတန်ရတယ်ဆိုတော့ဒီလိုကြီးဆိုပြီးတော့ချုပ်တီးပြီးလုံးမိတဲ့အတွက်နေ့ရက်3ရက်လောက်ကြာလဲကြာရောတကိုယ်လုံးကိုင်းရိုက်ထားသလိုနာကျင်ပြီးတော့တော်ပြီးဒီတရားဆိုနောက်တစ်ခါမလာတော့ဘူးအမတုတ်ချင်တော့တရားနဲ့နံပြတ်သွားတဲ့လူတွေအများကြီးပဲတဲ့ကဲဒါကလူလဲမနေတတ်လို့စိတ်လဲမထားတတ်လို့လူကိုတတ်တောင့်တတ်တာနေပြီးတော့စိတ်ကပေါ်ရာအာယုံကိုတတိကပ်ပြီးတော့မလွတ်အောင်စူးစမ်းရှုမှတ်မယ်ဆိုတော့စိတ်ကလေးနဲ့ရှုသွားရင်မရဘူးလားရတယ်ကဲဒါဆိုရင်ယောဂီတို့တတ္တိယအစဉ်ကဘယ်နှပဲရည်လို့သိတယ်လို့အခုလဲတတ္တိယအစဉ်ကယုတ်တရားနန္တရားမှန်သမျှဖြစ်ပြီးရင်ပြတ်တဲ့အတွက်မမြဲဘူးဖြစ်ချင်းပြတ်ချင်းနှိပ်စက်တဲ့အတွက်ဆင်းရဲတယ်အဲ့ဒါတွေဟာကိုလိုတယ်လို့စီမံလို့မရတဲ့အတွက်အနတ္တတရားတွေလို့ဒီလိုမြင်အောင်ရှုသွားတာနော်အခုဘုန်းကြီးပြောတာယုံ nant တို့ရဲ့တဘာဝလက္ခဏာရောတာမညာလက္ခဏာရောပြီးသွားပြီเนาะတဘာဝလက္ခဏာလည်းပြီးပြီယုတ်တဘာဝကပါလဲဖောက်ပြန်နေတာယောဂီတို့မဖောက်ပြန်နဲ့လို့တားလို့ရလားတရားအထုတ်တယ်ဆိုတာကိုလှုပ်ချင်ရလှုပ်မှလားသူ့သဘောမြင်အောင်ကြည့်ရတာလား ဒါဆိုရင်ယောဂဖောက်ပြန်တဲ့အလုပ်လုပ်တော့ယောဂီတို့ကအသာလေးငုတ်တုတ်တိုင်းတတိလေးထားပြီးကြည့်သွားရင်မရဘူးလားသူကဖောက်ပြန်တဲ့အလုပ်လုပ်တယ်ကိုကဒါလေးကြည့်နေတယ်ဗောနာငါလည်းသိတဲ့အလုပ်လုပ်နေမှမသိနဲ့လို့ဒါလို့မရဘူးအဲ့တော့သိတဲ့အလုပ်သူလုပ်နေတဲ့နာလေးကိုကိုကတတိလေးထားပြီးတော့ကြည့်သွားရင်တရားမဖြစ်ဘူးလားအဲ့ဒါယုတ်တဘာဝနာန်တဘာဝနော်အဲ့ဒီလိုတဘာဝကိုကြည့်ရင်းနဲ့တပြေးပြင်းနဲ့တမာတိဉဏ်ရင့်တန်လာရင်မြင်သွားမှာကဘာလဲတာမင်ညာတာမင်ညာဆိုတာမမြဲဘူးဆင်းရဲတယ်အစိုးမရမမြဲတာအိဋ္ဌဆင်းရဲတာဒုက္ခအစိုးမရတာအနတ္တဆိုတဲ့ဒီတဘာဝတွေကိုယောဂီတို့မြင်တဲ့အထိရှုသွားမှာနော်စိတ်ကလေးညင်ရင်အမတဲဟုတ်ပါလားလို့မချင်းနဲ့တော့စိတ်ညင်ယုံနဲ့ပြီးသလားဘာကိုမြင်အောင်ရှုရမှာတဘာဝနဲ့တာမင်ညာနှမျိုးမြင်အောင်ရှုရမှာနော်တခါတခါယောဂီတို့မှစိတ်ကလေးကညင်ပြီးတော့ဘယ်မှမရောက်လို့ထိုင်ရတာကောင်းနေရင်အမဲတော်တော်ဟုတ်တယ်ဆိုပြီးအဲ့မှနေကျင့်တ်တာရနေတယ်ရှစ်တက်ဖို့ဆိုတာတော့ဝေးရောအဲ့တော့ထိုင်ကောင်းဖို့တရားရှုရတာမဟုတ်ဘူးယုတ်တဘာဝနံတဘာဝမြင်ဖို့တရားရှုရတာထိုင်ကောင်းဖို့တရားရှုရတာမဟုတ်ဘူးယုတ်ဏတို့ရဲ့ဖြစ်မှုပြည့်မှုတွေကိုမြင်ဖို့တရားရှုရတာနော်ဒါဆိုရင်တို့ဘာကိုမြင်အောင်ဘယ်လိုရှုရမလဲယောဂီတို့မလုတ်တတ်ဘူးလားလုတ်တတ်မလားလုတ်တတ်သွားပြီပြောတဲ့အတိုင်းလုတ်တယ်ဆိုရင်ရောမရဘူးလားရမလားရပါတယ်တဲ့ဒါယောဂီတို့ကိုအခြေခံကစပြီးတော့ယုတ်ဏဘယ်လိုရှုရမလဲဆိုတာကစပြီးတော့ဘယ်လိုတွေမြင်အောင်ရှုသွားမယ်ဘယ်အထိမြင်ရမယ်လို့သိအောင်လို့တရားတစ်ပုဒ်ထဲမှာရှုနီးပွားနီးရောသိရမယ်သဘာဝလေးတွေပါစုံအောင်လို့ဘုန်းကြီးဟောပေးတာတဏှာကြီးပြည့်ပြီးအလုပ်ပေးတရားနော်အဲ့တော့ဒီအတိုင်းလေးပဲနှလုံးသွင်းရှုနိုင်ပွားနိုင်ကြသဖြင့်ရုပ်သဘာဝနံသဘာဝကိုလည်းပဲအမှန်တိုင်းသိနိုင်ကြပါစေရုပ်နံတို့ရဲ့မမြဲမှုဆင်းရဲမှုအစိုးမရမှုလို့ခေါ်တဲ့တာမင်ညလက္ခဏာကိုလည်းထိုးထွင်းသိမြင်နိုင်ကြပါစေ။တဘာဝနဲ့တာမင်ညလက္ခဏာကိုထိုးထွင်းပြီးသိမြင်တဲ့အခါယုံနဲ့နှစ်ပါးလုံးဟာဆင်းရဲတဲ့ဒုက္ခတရားလို့ယောဂီဟာပိုင်ပိုင်နိုင်နိုင်လက်ခံသွားတဲ့အတွက်ဒုက္ခသစ္စာကိုသိပြီးတော့ဒီလိုခန္ဓာမျိုးကိုလိုချင်တဲ့တဏှာသမုဒိယသစ္စာကိုလည်းပယ်နိုင်ပါစေ။တဏှာကိုပယ်နိုင်တဲ့အတွက်တဏှာချစ်ခွင့်မရတော့ပဲချုပ်ငိမ့်သွားတဲ့និရောဓသဘောကိုလည်းဆိုင်ရောက်နိုင်ကြပါစေ။အဲဆိုင်ရအောင်ပွားများတဲ့မေကသစ္စာရုပ်ရုပ်နန်းနန်းလို့ရှုပွားရတဲ့အလုပ်ကိုလည်းပဲသစ္စာ၄ပါးကိုသိမြင်သည့်အသည့်ပွားများနိုင်ကြပါစေ။ပြီးလည်းသိမြင်နိုင်ကြပါစေလို့ပတ္ထနာစုပြုတရားဏိဂုံချုပ်ကြရအောင်။ဗောရိယပစ္စယဟောတုဣဒံသောပုံညမင်္ဂလံပௌညာဘာကံသူလပံတုပမောဒံတုသတေဝကာနောမြတ်မြတ်တာကြည်ပါရမီယင်ကျူးစာနေတုတော်စဉ်ကုသိုလ်ရှင်ကျွန်ုပ်တို့ဤဤတံပௌညာမင်္ဂလံဗုဒ္ဓဝါကျတရားဒေသနာမြတ်ဩဝါကိုနာဂမတ်သပြံဝါကျရေပွားများခြင်းကြံပံပံကျောကိုအတော်အတိဤကုသိုလ်ပௌညာမင်္ဂလာတိဗောရိယတစ္ဆာလေယင်ခန္တစဉ်ကိုပြန်ရှင်သုခုတုပုယံတံဗောရိညာဤပစ္စယဥပနိတ္တယမိယာ၍မောချာကြောင့်ကောင်းမြတ်သောတောက်ပန့်သည့်ဟောတုစင်စင်မသွေဖြစ်ပါစေတည်းဤတံပௌညဘာကင်ဇဗုဒ္ဓဝါကျတရားဒေသနာမြတ်ဩဝါကိုနာဂမတ်တပြံဝါကျ၍ပွားများခြင်းကြံပံပံကျုပ်ကိုအထောက်အထည်ဤကုသိုလ်ပௌညမင်္ဂလာ၏ဖို့ဘာကကိုလီတဒေဝကကပ္ပမနိတ္တမြဝိနည်းများစွာတတ္တဝအနန္တမန္တမြတို့သည်သူလပံတုရှင်လံကြီးမြတ်ဝါကွမ်းပုံစီတွေ့ကဲ့သို့ပိတိငွေစိတ်မထုံတဲ့အိတ်တယုံတွေ့သူလို့မို့ជីနူးကိုပိုင်ရယူနိုင်ကြပါစေကုန်တည်းသူလတာကိုစီကိုစီအလိုညီလက်ခြေသာရှင်ပြောင်းအလုံးမြတ်တို့ရယူကြကုန်ပြီလင်ပမောဒံတို့ကိုစိတ်နှပြလိုဤစာဖြင့်ပြေကကြွယ်မဝမ်းမြောက်နိုင်ကြပါစေကုန်တည်းဝါပမောဒံတို့လူပြိတမကနတ်ပြိပါဆက်သွဲတဲ့ထက်နေပြမချင်းလို့မို့ဖြားတည်င်းကဘာတုံအောင်တတ္တာဟောလျံလျံမောက်ပြီလင်ဝမ်းမြောက်ဝမ်းသာပတ္တနာအောင်စုခါကပြုလျက်တာတုတာအောင်နမိတ်ဖြင့်အောင်ဘိသိက်တော်နိုင်ကြပါစေကုန်တည ်းကဲတဏိတာပြုကြတဲ့ကောင်းမှုတွေကိုရည်စက်ချအမြပေးဝေကြမယ်နော်တမလွန်ဘုရားပြောင်းသွားကြတဲ့ပုံကိုယ်တွေနောက်နေမှာပဲ